Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်စက်တင်ဘာလ29ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမမ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်အစိုးရရန်ရလေပတ်မှုတနင်္ဂနွေနေ့ကစပြီးရပ်တန့်သွားနိုင်မယ့်အလားအလာရှိနေပါပြီ။တက်တန်းရှိဒီမိုကရက်တစ်ပါတီအထက်လွှတ်တော်မှဒိုင်ဖိုင်စတိုင်းကွယ်လွန်သွားပါပြီ။ယူကရိန်းနိုင်ငံဟာ IAEA ရဲ့အဖွဲ့ဝင်နိုင်ငံဖြစ်လာပါပြီဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်လက်နက်ကိုင် KIA အဖွဲ့ထိန်းချုပ်ထားတဲ့ကချင်ပြည်နယ်လိုင်စာမြို့ကရခိုင်တိုင်းသားလက်နက်ကိုင်တပ် AA ရဲ့တပ်စခန်းကိုစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်လို့ကြာဆုံးမှုရှိခဲ့ပါတယ်။
လိုက်စာ area ထဲမှာရှိတဲ့တော့ကျွန်တော်တို့ရခိုင်တပ်တပ်ဆွေးထားတဲ့ဒီမုံလိုင်းခန်းစခန်းမှာလက်နက်ကြီးကြားရောက်ပေါက်ကွေတာရှိတယ်။ရခိုင်တပ်တို့ဘက်ကဗိုလ်ကြီးတူအပါဝင်ပေါ့နော်ရဲဘော်တချို့တန်ရတာရှိတယ်
။အေးပြောခွင့်ရခိုင်ဒုက္ခပြောပြပေးခဲ့တာပါရှင်။ဒီသတင်းအပြည့်စုံနဲ့အတူစကိုင်းတိုင်းပလဲမြို့ပေါ်ကစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားအပြန်အလှန်တိုက်ပွဲတွင်းမှာတော့အရသာပြည်သူတူလက်နက်ကြီးထိမှန်ပြီးသေဆုံးခဲ့ပါတယ်။ရခိုင်မှာတော့ ARSA လက်နက်ကိုင်စံဖက်ဖွဲ့တွေကိုအေးအေးရခိုင်တပ်မတော်ဘက်ကရှာဖွေပြီးတော့ဖမ်းဆီးနေပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင
်။အမေရိကန်အစိုးရဆက်လက်လည်ပတ်နိုင်မှုအရေးပေါ်ဘတ်ဂျက်ချပေးရေးအတွက်အထက်လွှတ်တော်နဲ့အောက်လွှတ်တော်မှအခုချိန်ထိသဘောတူညီချက်မရသေးတာမို့တနင်္ဂနွေကစပြီးအမေရိကန်အစိုးရရန်ရလည်ပတ်မှုဟာတပိုင်းတစရပ်တန့်သွားမယ့်အခြေအနေကိုလောလောဆယ်မှကြားရောက်နေပါပြီ။အမေရိကန်မက္ကဆီကိုနယ်စပ်ကနေတရမွင်ဝင်လာသူတွေကိုထိန်းချုပ်ရေးအသုံးစရိတ်လူမှုဖူလုံရေးအစီအစဉ်အတွက်ပေးနေရတဲ့အသုံးစရိတ်နဲ့ယူကရိန်းစစ်ပွဲအတွက်ထောက်ပံ့ပေးနေမှုတွေနဲ့ပတ်သက်လို့လာမယ့်12လအတွင်းသုံးဆွဲမဲ့စရိတ်တွေအတွက်အထက်လွှတ်တော်နဲ့အောက်လွှတ်တော်ကြားသဘောတူညီမှုမရနိုင်မဲ့အခြေအနေဖြစ်နေတာပါ။2024စက်တင်ဘာလအထိသုံးဆွဲမဲ့အစိုးရအသုံးစရိတ်ကိုလွှတ်တော်အမတ်တွေကြားဆက်လက်ဆွေးနွေးနိုင်ဖို့ဒီမိုကရက်တစ်တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်ကနောက်သတင်းပတ်ခုနှစ်ပတ်နိုဝင်ဘာလလအထိအစိုးရရန်ရလေပတ်နိုင်အောင်ယာယီဘတ်ဂျက်ချပေးနိုင်ဖို့အတွက်ဆောင်ရွက်နေပါတယ်။ဒါပေမဲ့ Republican အများစုရှိတဲ့အောက်လွှတ်တော်ဥက္ကဋ္ဌကေဗန်မက်ကတင်ကတော့ဒီရေတိုဘတ်ဂျက်ချမှာကိုလက်မခံနိုင်ဘူးလို့ပဲချထားပါဗျ။အောက်လွှတ်တော်ကတော့အစိုးရဌာန၄ခုအတွက်တစ်နှစ်စာဘတ်ဂျက်ပြင်ဆင်မှုကိုအတည်ပြုနိုင်ရေးကြိုးပမ်းနေပါဗျ။ဒီဘတ်ဂျက်မူကြမ်းကိုအထက်လွှတ်တော်မှာအတည်ပြုနိုင်ခြင်းမရှိသလောက်နည်းနေတာမို့လက်ရှိအသုံးစရိတ်ပြတ်သွားမဲ့စနေနေ့သကောင်ကျော်ချိန်ကစလို့အစိုးရလုပ်ငန်းတွေအားလုံးရပ်တန့်သွားနိုင်ပါတယ်။အစိုးရဝန်ထမ်းတွေကတော့လုပ်ငန်းတွေရပ်တန့်သွားကောင်းရပ်တန့်သွားနိုင်တယ်လို့ကြာသပတေးနေ့မနေ့ထဲကအတည်ပြုထားပြီးသားဖြစ်ပါတယ်ရှင်။
ရှင်းနေမှာကျင်းပါမယ်အမေရိကန်သမ္မတရွေးကောက်ပွဲမှာတော့သမ္မတလောင်းဝင်ပြိုင်မှုစ조사နေတဲ့ Republican Party ဘက်ကနေထိတ်ဆုံးကပြင်းနေတဲ့သမ္မတဟောင်း Donald Trump ကသူ့ကိုယ်ကျိုးတသက်အာဏာမမောသူဖြစ်ပြီးတော့ Trump နဲ့အပေါင်းပါတွေဟာ Democracy ရဲ့စံတန်မိုးတွေကိုချိမ့်ချောက်နေပါတယ်လို့လက်ရှိ American သမ္မတ Joe Biden ကကြာသပတေးနေ့ကပြောဆိုလိုက်ပါတယ
် There's something dangerous happening in America now. There's an extremist movement that does not share the basic beliefs in our democracy.
သမ္မတဘိုင်ဒန်ပြောသွားတာကတော့ Make America Great Again အမေရိကန်ပြည်ထောင်စုပြန်လည်ကြီးမြတ်စေရမယ်ဆိုတဲ့သမ္မတဒေါ်နယ်ထရန့်ရဲ့မိကအစွန်းရောက်လှုပ်ရှားမှုတွေကဒီမိုကရေစီအခြေခံယုံကြည်ချက်တွေကိုချိမ့်ချောက်နေကြောင်းနဲ့သူ့ဘဝတစ်လျှောက်လုံး Republican အနေနဲ့လက်တွဲပြီးတော့လုပ်ကိုင်လာခဲ့တာဖြစ်လို့ဒီလိုမျိုးအစွန်းရောက်အတွေးအမြင်တွေကို Republican Party တိုင်းကလက်ခံထားတာလည်းမဟုတ်ဘူးဆိုတာကိုသူ့အခိုင်အမာပြောနိုင်ပါတယ်လို့သမ္မတ Joe Biden ပြောကြားခဲ့တာဖြစ်ပါတယ် Republican Party တွင်မှမိကအစွန်းရောက်အမြင်ရှိသူတွေရဲ့ဖိအားပေးမှုတွေရှိနေတာကြောင့်သူတို့ရဲ့အစီအစဉ်တိုင်းလက်တွဲဖြစ်လာခဲ့တယ်ဆိုရင် American တို့ရဲ့ Democracy စံတန်ဘိုးတွေထိခိုက်သွားလိမ့်မယ်လို့ Arizonaပြည်နယ်မှာရှိတဲ့သမ္မတဂျိုးဘိုင်ဒန်ကမိကွန်းပြောကြားခဲ့တာဖြစ်ပါတယ်အများလေးစားမှုခံရပြီးတော့ Republican Party တွင်မှဩစာညောင်းခဲ့တဲ့ကွယ်လွန်သူအထက်လွှတ်တော်အမတ် John McCain အတွက်ဂုဏ်ပြုစာကြည့်တိုက်အုံမြင့်ချပွဲမှာသမ္မတဘိုင်ဒန်ပြောကြားခဲ့တာဖြစ်ပါတယ်ရှင်
နိုင်ငံတကာအနုမြစ်စွမ်းအေဂျင်စီ IAEA ရဲ့အုတ်ချုပ်ရေးမူဘုတ်ဖွင့်မှာယူကရိန်းနိုင်ငံအဖွဲ့ဝင်ဖြစ်နေပြီလို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကနိုင်ငံကိုနေ့စဉ်ပြောကြားတဲ့မင်းကွန်းထဲမှာပြောသွားပါတယ်။ယူကရိန်းကိုကျူးကျော်တိုက်နေတဲ့ရုရှားနိုင်ငံကနျူကလ িয়ার လက်နက်အသုံးပြုမယ်ဆိုတဲ့ချင်းချောက်မှုတွေရှိနေချိန်မှာဥရောပကိုတက်ရောက်ကြီးတင်အောင်လုပ်မယ်ဆိုတဲ့ရုရှားရဲ့အကြက်ကင်မှုကနေကာကွယ်နိုင်အောင်ယူကရိန်းနိုင်ငံအနေနဲ့အစွမ်းကုန်ကြိုးစားသွားမယ်လို့သမ္မတဇယ်လန်စကီကကြာတာရီနီကမင်းကွန်းထဲမှာပြောကြားသွားပါတယ်။နျူကလ িয়ার အန္တရာယ်နဲ့ဓာတ်ရောက်ကြီးတင့်မှုအန္တရာယ်ကိုကာကွယ်မှာဖြစ်တယ်လို့ဇာဖော်ရီရှာနျူကလ িয়ার ဓာတ်ပေးဆက်ယုံကိုလည်းရုရှားလိုလက်ကနေလွတ်မြောက်အောင်ကြိုးစားသွားမယ်လို့ယူကရိန်းသမ္မတကပြောထားပါသေးတယ်။အခုလို IAEA ပုတ်ချုပ်ရေးဘုတ်အဖွဲ့မှယူကရိန်းဘုတ်အဖွဲ့ဝင်ဖြစ်လာတာဟာနိုင်ငံတကာလုံခြုံရေးမှာယူကရိန်းပါဝင်မှုကိုမီးမောင်းထိုးပြရာရောက်တဲ့အပြင် IAEA အဖွဲ့ဝင်တွေမဖြစ်မနေလိုက်နာဖို့လိုတဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာလည်းယူကရိန်းရဲ့ရည်တည်ချက်ကိုပြသနိုင်မှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဒီချိန်ထဲမှာပဲဗာဂနာကြီးစားတပ်တွေကထိတ်တန့်တက်မှုကြီးတယောက်ကိုယူကရိန်းမှာတိုက်ခိုက်နေတဲ့ဗာဂနာတပ်တွေကိုကုတ်ကဲဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ပေးလိုက်ပါတယ်။တပ်မှုကြီးအန်ဒရီထရရှက်ကိုတိုက်ခိုက်မှုမျိုးစုံကိုလုံနိုင်မဲ့တပ်ဖွဲ့တွေကိုဖွဲ့စည်းဖို့အမိန့်ပေးခဲ့တယ်လို့ရုရှားအစိုးရသတင်းဌာနဒီနေ့တောက်ကြနေမှာထုတ်ပြန်ထားပါတယ်ရှင်
။ဒီကနေ့ပါကစ္စတန်နိုင်ငံရဲ့အနောက်တောင်ပိုင်းကဘာသာရေးဆိုင်ရာစီတန်းလှည့်လည်မှုတစ်ခုတွင်မှာတော့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူ50ထက်မနည်းသေဆုံးပြီးတော့80နီးပါးဒဏ်ရာရခဲ့ပါတယ်။ဘာလူချစ်စတန်ပြည်နယ်မော့စတန်ခရိုင်မှာရှိတဲ့ဗလီတခုနားမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုကတမန်တော်မိုဟာမက်ရဲ့မွေးနေ့အထိမ်းအမှတ်စီတန်းလှည့်လည်နေတဲ့အစ္စလမ်ဘာသာဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့မျက်မြင်သက်သေတွေကပြောပါရတယ်။ဒီတိုက်ခိုက်မှုကပါကစ္စတန်ပြည်ထောင်စုဝန်ကြီးဆာဖာရက်အမန်ဘပ်ဒီကပြစ်တင်ရှုံချလိုက်ပါရ။အိုက်ဇက်ကာရဆန်အဖွဲ့နဲ့ဆက်နွယ်နေတဲ့စစ်သွေးကြတွေလှုပ်ရှားနေတဲ့ဒီဒေသကအခုတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူလက်ချက်ဖြစ်တယ်ဆိုတာကိုတော့တိတိကျကျမသိရသေးပါဘူးဒီလအစောပိုင်းတုန်းကလည်းမက်စတန်ခရိုင်မှာရှိတဲ့လမ်းမေးဘုံတစ်လုံးပောက်ကွဲခဲ့တာကြောင့်အကြီးတန်းဘာသာရေးခေါင်းဆောင်တဦးအပါအဝင်လူ70ဦးဒဏ်ရာရပြီးတော့ Isaac K အဖွဲ့ကတော့သူတို့လက်ချက်ဆိုပြီးတော့ပြောဆိုခဲ့တာပါခရိုင်အကြမ်းဖက်မှုနှိမ်နင်းရေးစီမံချက်နဲ့ Isaac ကဒီတပ်မှုတချို့တေဆုံးခဲ့ရပြီးတဲ့နောက်တည့်ရက်မှာပဲအခုလိုမျိုးတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နေလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြညာဗီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်အမေရိကန်နိုင်ငံရေးလောကမှာလူသိများပြီးလေးစားခံရတဲ့ဒီမိုကရက်တစ်ပါတီအထက်လွှတ်တော်မှတ်ဒိုင်းဖိုင်စတိုင်ဟာအသက်90အရွယ်မှာကွယ်လွန်သွားပါပြီ။ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်အမတ်လည်းဖြစ်တဲ့နှစ်ပေါင်း30ကျော်တာဝန်ထမ်းဆောင်ခဲ့တဲ့ဒိုင်းဖိုင်စတိုင်ဟာအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဖြစ်အမျိုးသမီးလွှတ်တော်အမတ်တွေထဲမှာပထမဆုံးတာဝန်ယူခဲ့သူဖြစ်ပါတယ်။မနေ့ကြာသပတေးနေ့အထိလွှတ်တော်ထဲမှာမဲခွဲရာလို့လွှတ်တော်တာဝန်တွေကိုသူထမ်းဆောင်ခဲ့ပါသေးတယ်။သူဟာအထက်လွှတ်တော်မှာတက်တန်းအရှိဆုံးအထက်လွှတ်တော်အမတ်ဖြစ်တယ်လို့ကယ်လီဖိုးနီးယားပြည်နယ်ကလွှတ်တော်အမတ်တွေထဲမှာတက်တန်းအရှိဆုံးဒီမိုကရက်တစ်ပါတီကိုယ်စားလှယ်လည်းဖြစ်ပါတယ်။တနက်ထိန်ချုပ်ရေးသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလိုကိစ္စတွေကိုလွှတ်တော်ထဲမှာတက်တက်ကြွကြွဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။သူဟာမြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံခဲ့တဲ့အမေရိကန်လွှတ်တော်အမတ်တစ်ယောက်ဖြစ်တယ်လို့ဒီမိုကရေစီလှုပ်ရှားသူတွေအပေါ်စစ်တပ်ရဲ့ဖိနှိပ်မှုတွေကိုလူသိရှင်ကြားဝေဖန်ခဲ့သူတယောက်လည်းဖြစ်ပါတယ်။သူဟာလက်ရှိလွှတ်တော်တက်တန်းပြီးဆုံးမဲ့2024ခုနှစ်မှာအငြင်းစားယူမယ်လို့ဖေဖော်ဝါရီလတုန်းကပဲကြေညာခဲ့ပါတယ်ရှင်။
ထိုင်းနိုင်ငံမှာတော့အနေဆုံးလိုအားကလစာဘတ်400တိုးပေးမဲ့အစီအစဉ်မှာထိုင်းနိုင်ငံသားတွေအပြင်ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့တခြားနိုင်ငံသားတွေကိုလည်းလုပ်ငန်းကျွမ်းကျင်မှုအလိုက်ရရှိအောင်လို့တာဝန်ရှိသူတွေကြားမှာပြန်လည်ပြီးတော့ဆွေးနွေးနေကြပါတယ်။ရှင်းနှစ်ဇန်နဝါရီလကနေစပြီးတော့ထိုင်းအလုပ်သမားတွေကိုပဲတနည်းအနေဆုံးလိုအားကလစာတိုးမြှင့်ပေးဖို့စီစဉ်မှုတွေကိုဒီနှစ်နိုဝင်ဘာထဲမှာအပြီးသတ်ဖို့စီစဉ်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းနိုင်ငံသားသားအလုပ်သမားတွေအနေနဲ့သူတို့ကိုပါတိုးမြှင့်ပေးဖို့တောင်းဆိုဆန္ဒပြမှုတွေရှိခဲ့ပြီးတဲ့နောက်မှာထိုင်းနိုင်ငံရဲ့အလုပ်သမားရေးတာဝန်ရှိတဲ့သူတွေကအခုလိုပြန်ပြီးတော့သုံးသပ်ဆွေးနွေးမှုတွေလုပ်လာတာဖြစ်ပါတယ်။အနေဆုံးလောက်ခလာစာတိုးတာကိုဘယ်နိုင်ငံသားပဲဖြစ်ဖြစ်အကျုံးဝင်နိုင်မှုနဲ့ထိုင်းဒီအလုပ်သမားတွေကိုလည်းကျွမ်းကျင်မှုအတွက်အဆင့်မြင့်ပေးတာလုပ်ငန်းကျွမ်းကျင်မှုတွေစမ်းစစ်တာတွေအထူးလှုပ်ဆောင်သွားမယ်လို့ထိုင်းရာရှိတွေကပြောပါတယ်။အနေဆုံးလောကကိုတင့်တော်အောင်တိုးပေးဖို့တန်ဋိဌာန်ချထားပေးမယ်ဒီ400ဘက်ကကဏ္ဍအလုံးအတွက်ဖြစ်ဖို့တော့ခက်မယ်ဥပမာခီးသွွားလုပ်ငန်းလုပ်သားတွေအတွက်ဆိုရင်တော့လက်ရှိနှုံထားက400ထက်ပိုထားပြီးသားဖြစ်ပါတယ်လို့အလုံသမားဌာနဝန်ကြီးကပြောကြားခဲ့ပါတယ်ရှင်
လူကုန်ကူးမှုနဲ့အွန်လိုင်းလိမ်လည်မှုတွေကြောင့်တရုတ်နိုင်ငံကရိုက်ကူးထားတဲ့ Normal Bird Solution စကားကမြန်မာနိုင်ငံပုံရိပ်ကိုညှိနှိုင်းစေတယ်လို့မြန်မာစစ်ကောင်စီကဒီနေ့ပဲပြစ်တင်ဝေဖန်လိုက်ပါတယ်။တရုတ်နိုင်ငံမှာပြသခဲ့တဲ့ဒီရုပ်ရှင်ကဒေတာရင်းအမည်မဖော်ထားတဲ့နိုင်ငံတစ်ခုကိုလူကုန်ကူးခံရပြီးရာဇဝတ်ဂိုင်းတစ်ခုအတွင်းအွန်လိုင်းလိမ်လည်မှုတွေကျူးလွန်မှုအတင်းအကျပ်ခိုင်းစေခံရတဲ့ကွန်ပျူတာပရိုဂရမ်မာတယောက်အကြောင်းကိုရိုက်ကူးထားတာပါမြန်မာနိုင်ငံလို့တော့တိုက်ရိုက်မဖော်ပြပေမဲ့ရုပ်ရှင်ထဲမှာပါတဲ့အကြောင်းအရာတွေမှာတရားဥပဒေစိုးမိုးမှုညှော်နေတဲ့နိုင်ငံနဲ့ဆင့်တူနေတယ်လို့အဲ့ဒီနေရာမှာတရုတ်နိုင်ငံသားတွေသွေးဆောင်ဖြားရောင်းလူကုန်ကူးခံရပြီးအွန်လိုင်းကနေလိမ်ညာဖို့ခိုင်းစေခံခဲ့ရတဲ့အကြောင်းကိုရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပါတယ
်ရေပြင်နယ်နိမိတ်အရင်းပွားနေတဲ့တောင်တရုတ်ပင်လယ်တွေကစကားဘော်ရိုရှော့ကျွန်းစုဘက်မှာတော့ဖိလစ်ပိုင်တို့ရဲ့ပိုင်နက်ကိုကာကွယ်နေပါတယ်လို့ဖိလစ်ပိုင်သမ္မတဖာဒီနန်မာကိုစ်ဂျူနီယာကဒီကနေ့တောက်ကြနေမှာပြောကြားလိုက်ပါတယ်။ပိုင်နက်အငင်းပွားနေတဲ့နေရာကဖိလစ်ပိုင်ငါးဖမ်းသမားတွေမလာအောင်လို့တရုတ်ဘက်ကနေချထားတဲ့အတားအဆီးတွေကိုဖိလစ်ပိုင်ဘက်ကနေဖယ်ရှားရှင်းလင်းခဲ့တာကဖိလစ်ပိုင်နိုင်ငံရဲ့ပိုင်နက်နဲ့ဖိလစ်ပိုင်ငါးဖမ်းသမားတွေရဲ့အခွင့်အရေးအတွက်အခိုင်အမာကာကွယ်ခုခံတာဖြစ်ပြီးတော့ပဋိပက္ခဖြစ်အောင်လမ်းစာရှာတာမဟုတ်ပါဘူးလို့ဖိလစ်ပိုင်သမ္မတကပြောကြခဲ့ပါတယ်ဒီဒေသမှာလွန်ခဲ့တဲ့နှစ်ပေါင်းရာချီကလေးကဖိလစ်ပိုင်ငါးဖမ်းသမားတွေငါးဖမ်းလာတာဖြစ်တယ်လို့လည်းသတင်းတောက်တွေကိုဖိလစ်ပိုင်သမ္မတကပြောပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညာရဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ကချင် KIA ထိန်းချုပ်နယ်ကအေအေတပ်စခန်းကိုစစ်ကောင်စီတပ်ကတိုက်ခိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်ကချင်ပြည်နယ်မှာကချင်လက်နက်ကိုင်တပ် KIA ထိန်းချုပ်ထားတဲ့လိုင်စာမျိုးကရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ရဲ့တပ်စခန်းကိုစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက် AA ဘက်ကဗိုလ်ကြီးတယောက်သေဆုံးပြီးတော့ရဲဘော်တချို့ဒဏ်ရာရခဲ့ပါတယ်မုံလိုင်းခန်းစခန်းတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်
။ကချင်တိုင်းဒေသလက်နက်ကိုင် KIA ထိန်းချုပ်နယ်မြေဖြစ်တဲ့လိုင်ဇာမြို့ကမုံလိုင်းခန်းစခန်းကိုစစ်ကောင်စီကစက်တင်ဘာ28ကြာသပတေးနေ့မနက်7:00နာရီလောက်ကစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာမှာရခိုင်တိုင်းဒေသလက်နက်ကိုင် AA အဖွဲ့ကဗိုလ်ကြီးတယောက်သေဆုံးခဲ့ပါတယ်။ KIA နဲ့ AA အဖွဲ့တို့ဟာစစ်ရေးအရာမဟာမိတ်တွေဖြစ်တာမို့ AA ကအဲ့ဒီမှာတက်စကန်ချထားတာဖြစ်ပါတယ်။ AA တက်စကန်ရှိတဲ့နေရာကိုစစ်ကောင်စီရဲ့တိုက်ခိုက်မှုအတွင်းဗိုလ်ကြီးတူသေဆုံးခဲ့တဲ့အပြင်ရဲဘော်တချို့တရားရခဲ့တယ်လို့ AA အဖွဲ့ပြောခွင့်ရခိုင်သူခါက VOA မြန်မာပိုင်းကိုပြောပါတယ
်။မနက်7:00နာရီလောက်မှာဒီစစ်ကောင်စီတက်တွေအခြေပြုထားတဲ့ဒီခါယာဘုံပေါ့နော်ဒီခါယာတောင်ကျိုးကနေပြီးတော့မှဒီတို့လက်နေကြီးနဲ့လှမ်းပြီးတော့ပစ်တာပေါ့နော်120မမနဲ့ပစ်တာတို့အဲ့ဒီမှာဒီလိုင်ဇာအေရီယာထဲမှာရှိတဲ့နော်ကျွန်တော်တို့ရခိုင်တပ်တက်ဆွေးထားတယ်ဒီမုံလိုင်းခန်းစခန်းမှာလက်နေကြီးကြာရောက်ပောက်ကွေးတာရှိတယ်ဆိုတော့အဲ့ဒီဖြစ်စဉ်မှာကျွန်တော်တို့ဒီရခိုင်တပ်တို့ဘက်ကဗိုလ်ကြီးတူအပါဝင်ပေါ့နော်ရဲဘော်တချို့တန်ရတာရှိတယ်ဆိုတော့ဒီဒဏ်ရာပြင်းထန်တဲ့ဗိုလ်ကြီးကတော့အရေးပေါ်စေကူတမှုခံယူရင်းနဲ့ညနေ၄နာရီလောက်မှဟိုကြာဆုံးသွားတာရှိတယ်ဗျ
2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း AA နဲ့စစ်ကောင်စီတပ်တွေကြားနားလည်မှုနဲ့အပြစ်ခက်ရစဲထားတဲ့အတွက်ရခိုင်ပြည်နယ်ထဲမှာတော့နှစ်ဖက်အပြန်အလှန်တိုက်ပွဲတွေညင်နေပါတယ်ဒါပေမဲ့စစ်တပ်နဲ့တိုက်ပွဲဖြစ်နေတဲ့ KIA ဒေသထဲမှာအခုလို့ AA စခန်းတိုက်ခိုက်ခံရတာဖြစ်ပါတယ်2022ခုနှစ်ဇူလိုင်လအစောပိုင်းကလည်းကရင်တိုင်းဒေသလက်နက်ကိုင် KNL ထိန်းချုပ်ဒေသထဲမှာရှိတဲ့ AA တက်စကန်တစ်ခုကိုစစ်ကောင်စီဘက်ကလေယာဉ်နဲ့ဗုံးကြဲတိုက်ခိုက်ခဲ့တာကြောင့် AA တပ်ဖွဲ့ဝင်6ဦးသေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့မှုပါတယ်။အခုလည်း KIA ထိန်းချုပ်နယ်မြေတဲက AA အခြေစိုက်စခန်းကိုစစ်တပ်ကရေရဲကြဲရှိရှိတိုက်ခိုက်ခဲ့တာလို့ AA ပြောခွင့်ရခိုင်သူကကမြင်ပါတယ
်။ဒီဟာကတော့တို့ဒီလက်နက်ကြီးနဲ့ပစ်တယ်ဆိုတာကတော့ဒါကြီးရေရှိရှိရှိနဲ့ပစ်တာပေါ့ဗျာ။ဟိုလက်နက်ကြီးပစ်တယ်ဆိုတာကတော့ဒီဥစ္စာပေါ့နော်။တို့တေးသေးချာချာပြင်းမရွေးချယ်ပြီးမှဟိုပြစ်တဲ့ကိစ္စ။ဟိုဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဒီကျွန်တော်တို့ရခိုင်တပ်တို့စေယုံရှုပ်အနေနဲ့လိုအပ်သလိုကျွန်တော်တို့ဒီဆုံးဖြတ်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဟိုဘယ်လိုလှုပ်ဆောင်မလဲဆိုတဲ့ကိစ္စကတော့ကျွန်တော်စီကတော့ဘာမှဟိုညွှန်ကြားချက်ပေးလာတာတော့မရှိသေးဘူးဗျ။
အေဖွဲ့ဟာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ကိုလက်နက်ကင်တိုက်ခတ်နေတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုလက်ကျင့်ပေးတာတွေဝင်ကူတိုက်ပေးတာတွေလည်းရှိတယ်လို့ရခိုင်လက်နက်ကင်တပ်ဖွဲ့ထုတ်ပြန်ချက်တွေမှာဖော်ပြလေးရှိပါတယ်ရခိုင်ပြည်နယ်မှာလည်းအခုတလောအတွင်းစစ်တပ်ကစီးရဲလက်ကျင့်တာတွေလက်နက်ကြီးပစ်လက်ကျင့်တာတွေရှိနေတယ်လို့စစ်စေးရေးဂိတ်တွေတိုးမြင့်ချထားတာတွေရှိနေတာကြောင့်နှစ်ဖက်စီးရဲတင်းမာနေတဲ့အနေအထားမှာရှိနေတယ်လို့လည်းအေဖွဲ့ပြောခွင့်ရက VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ
ဒါကတော့ကချင် KIA ထိန်းချုပ်နယ်မြေတဲက AA တက်စကန်ကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက် AA ဘက်ကဒီရဲဘော် ဒီတချို့တရားရခဲ့ပြီးတော့ဗိုလ်ကြီးတူတည်ဆုံးခဲ့တဲ့တဲ့ရင်ကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စကိုင်းတိုင်းပလဲဘက်ကစီရေးချင်းတွေကိုတင်ပြပေးကြပါတယ်စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားအပြန်အလှန်တိုက်ပွဲတွေဖြစ်ပွားနေတဲ့စကိုင်းတိုင်းပလဲမြို့ပေါ်မှာအမျိုးသမီးတူလက်နက်ကြီးထိမှန်ပြီးတော့အသက်ဆုံးခဲ့ရပါတယ်တပည့်ရင်မြို့နယ်မှာတော့စစ်တပ်ကနေတက်ဆွဲထားတာကြောင့်မြို့အနီးကျေးရွာကဒေသခံပြည်သူ2000နီးပါးတိတ်ဆောင်ထွက်ပြေးနေရပါတယ်စကိုင်းတိုင်းကစစ်ရေးအခြေအနေကိုကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင်
စကိုင်းတိုင်းပလဲမြို့မှာစစ်ကောင်စီတပ်တွေတက်ဆွဲထားတဲ့ပလဲမြို့ဈေးနားကစစ်မှုထမ်းရုံကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကစက်တင်ဘာလ29ရက်ဒီကနေ့မနေ့ပိုင်းမှာဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်။နှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေပြန်လည်ဆုတ်ခွာချိန်မှာစစ်တပ်ကပစ်ခတ်တဲ့လက်နက်ကြီးကြီးကြောင်မြို့တွေကအသက်60အရွယ်အမျိုးသမီးတဦးသေဆုံးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။ကာကွယ်ရေးတပ်တွေဆုတ်ခွာလာတဲ့လမ်းမှာဘေးလွယာထွက်ပြေးနေတဲ့အမျိုးသမီးဖြစ်တယ်လို့တခင်တောင်းညိုကာကွယ်ရေးအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်။အ
ဲထိတွေ့မှုအစားဖြစ်စဉ်မှာကျွန်တော်ဒီလက်ဖက်အပြန်လမ်းပေါ့လက်ဖက်အပြန်လမ်းထိခိုက်မှုဖြစ်နေစဉ်မှာဒီဒေသခံပေါ့မြို့ခံအမျိုးသမီးတဦးကပေါ့ဒီဆွဲကြားရတဲ့ပေါ့နော်ဒီတိုက်ပွဲကြားထဲမှာဟိုဒီချီပေါ့ဒီလက်နက်ကြီးချီလာရတဲ့ကျွန်တော်တို့အမျိုးသမီးတဦးတော့ပြေဆုံးသွားတယ်ဗျာ။တော်လိုက်ရအောင်ဆိုအပြန်မှာပေါ့စောင့်တိုက်ဖို့ပေါ့အပြန်မှာစီးကြိုပြီးတော့စောင့်တိုက်ဖို့စောင့်နေနေရတာဒီပေါ့ဒီအမျိုးသမီးတူကပေါ့အဲကျွန်တော်ကြောင်ထဲမှာရောက်သွားတဲ့အတွက်ဒီစစ်ကောင်စီဘက်ကနေ40မမနဲ့ဟိုလူမပြီးတော့လူမပြီးနှက်လစ်ချလိုက်တာဗျာ
ကာကွယ်ရေးတပ်ဖွဲ့တွေပြောခဲ့တဲ့စစ်တပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးထိမှန်ပြီးတေဆုံးတာနဲ့ပတ်သက်လို့တော့ VOA ဘက်ကတီးခြားအတိမပြုတ်နိုင်တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီတပ်တွေဟာပလဲမြို့နယ်ကဂျေးဝါရီကိုဒီလစက်တင်ဘာ17ရက်နေ့ကနေ29ရက်နေ့အထိသတင်းနှစ်ပတ်ကျော်ကြာနည်းမြေရှင်းလင်းရေးလုပ်နေတာကြောင့်ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လေကြောင်းကနေပစ်ခတ်ခဲ့တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေလည်းထွက်ပြေးနေကြရပါတယ်။ပလဲမြို့နယ်ဘက်မှာအခုလိုအခြေအနေဖြစ်နေခဲ့တယ်လို့စကိုင်းတိုင်းကပဲတပင်းမြို့နယ်မှာလဲစစ်တပ်ကတက်ဆွဲထားပြီးစစ်စေးတွေလုံနေတာကြောင့်မြို့အနီးကျေးရွာတွေကဒေသခံ2000နီးပါးလဲစစ်ဘေးတိမ်းရှောင်နေကြတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်မြို့ပေါ်ကနေအနီးနားကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေရှိတယ်လို့လဲစစ်ဘေးရှောင်တွေကိုကူညီပေးနေသူတဦးကအခုလိုပြောပါတယ
်အဲ့ဒီမြို့ပေါ်ရဲ့ဘက်ကဗီဒီယိုဒီကိုအိမ်အောင်စင်းစစ်သားမျိုးအိမ်အောင်စရာပြခိုင်းတာအဲ့လိုမျိုးပြောပြီးတော့ရောမစီဒီယန်တွေရောအဲ့လိုပေါ့အတော့ပြောင်းဝင်ဖို့ပြောတာအဲ့လိုမျိုးလုပ်နေလို့ကြားရတယ်ဟုတ်လက်နက်ကြီးနဲ့ပြစ်ခတ်တာတော့မျိုးပေါ်လာလို့ရှိရင်အဲ့လိုမျိုးပြန်တော့ GV ဝဲရတွေလာကြလာမှဆိုလို့နေမှာပေါ့အဲ့လိုပြစ်တာတော့အဓိကတော့ခုကဒရင်းမျိုးနဲ့နီးတဲ့မျိုးအခြေရရွာတွေပေါ့အဲ့ရွာတွေကဒေသခံတွေရှောင်နေရတယ်တို့တည်ရတယ်ဟုတ်ဒီတက်ကတော့ခံပန်းကြီးနဲ့ထောင်ကျော်၃လောက်နေပါလောက်ရှိနေမှာပေါ့ဗျာဟုတ်မျိုးနဲ့ရန်နေတဲ့ခါကျတော့အဲ့လိုပဲသူကစစ်ကောင်စီကကျွန်တော်တွေကလိုပဲလိုက်ပြီးတော့ဝင်တော့ရှာအကြမ်းဖက်လို့မင်းမြန်ဆိုတာကတော့ချင်းချောက်လာရင်လုလာတဲ့ခါတော့ဒိုနန်းဝင်လာမှအဲ့လိုမျိုးဖြစ်မှာပြီးတော့လက်နက်ကြီးရဲ့အန်ရဲ့ပုံမှာဘလို့ရှိလာလို့ရှိရင်အင်းဒီတစ်ခါဝင်နေဖြစ်ဖြစ်မှုဖြစ်ရင်တော့တခုဖြစ်တိုင်းအန်ရဲ့ချက်မှာဆိုလို့ဆိုပြီးတော့ဒီလူကတိချောင်းကြရတယ်ကျွန်တော်တို့သိရတယ်ဟု
တ်စကိုင်းတိုင်းရေဦးမြို့နယ်ဘက်မှာလဲစစ်ကောင်စီတပ်တွေစီးရဲလှုပ်ရှားမှုတွေရှိပြီးဒီလစက်တင်ဘာ25ရက်နေ့မှာပြန်လည်ထွက်ခွာလာတဲ့စစ်ကောင်စီစစ်တပ်ဟာတပင်းမြို့နယ်ကခြေရွာတွေကိုဝင်ရောက်လာပြီးနေမြေရှင်းလင်းရေးတွေဆက်လုပ်ခဲ့ကြပါတယ်။ဒီလ26ရက်နေ့ကမရကန်ညောင်လလက်ရက်ကုံစတဲ့ကြေးရွာတွေပေါ်ကိုလေကြောင်းကနေတိုက်ပွဲတွေမရှိဘဲပစ်ခတ်ခဲ့တာလို့ဒေသခံတွေကပြောပါတယ်။စစ်တပ်ကအာဏာသိမ်းပြီး2021ခုနှစ်ကစလို့နှစ်နှစ်ခွဲကျော်အတွင်းစစ်တပ်နဲ့ပြည်သူ့ကာကွယ်ရေး PDF တပ်တွေတိုက်ပွဲတွေပြင်းထန်နေတဲ့အထက်မှာစကိုင်းတိုင်းလဲတစ်ခုအပါဝင်ဖြစ်ပြီးဒေသခံတွေတိမ့်နဲ့ချီအိုးပြစ်အိမ်ပြစ်ထွက်ပြေးနေကြရပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းပလဲမြို့ပေါ်မှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားအပြန်အလှန်တိုက်ခိုက်မှုတွေအတွင်းဒေသခံပြည်သူတဦးလက်နက်ကြီးထိမှန်တေဆုံးခဲ့ရတဲ့သတင်းကိုကိုခင်မောင်စိုးမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်မှာ ARSA အဖွဲ့ဝင်တွေကို AA ရခိုင်တပ်ဖက်ကရှာဖွေပြီးဖမ်းဆီးနေတဲ့အကြောင်းတင်ပြပေးကြပါတယ်ရခိုင်ပြည်နယ်ဘူးတိတော်မြို့နယ်မောင်နှောမြို့နယ်နေဆက်ဒေသတွေမှာ ARSA လက်နက်ကိုင်အကြမ်းဖက်အဖွဲ့ရဲ့လှုပ်ရှားမှုတွေရှိလာနေခြင်းပါပဲ။ရခိုင်လက်နက်ကိုင်တပ် AA ဘက်ကဖမ်းဆီးနှိမ်နင်းမှုတွေလုပ်နေပါတယ်လို့ AA ဘက်ကပြောပါတယ်။အခြေအနေပြည့်စုံရခိုင်ကလာတဲ့သတင်းကိုကိုရန်နိုင်ပြောပြပေးပါမယ်ရှင်။
ဘူဒီရောင်နဲ့မောင်နှောမြောက်ပိုင်းကလေဆက်တလျှောက်မှာလှူရှားနေတဲ့အာစာအကြံဖတ်ဖွဲ့တွေနဲ့ဆက်ဆက်လှူရှားသူတွေကိုရခိုင်လက်နက်ကိုင်အေအေအဖွဲ့ဘက်ကဒီရပိုင်းတွင်ပိတ်ဆို့ဖမ်းဆီးတာတွေလှုပ်ဆောင်နေတယ်လို့ရခိုင်လက်နက်ကိုင်အေအေအဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။ကျန်းဖက်အဖွဲ့အစည်းတွေနဲ့ဟိုဆက်ဆက်လှူရှားနေတဲ့ရာဇဝတ်ကိုင်းတချို့ကိုဟိုဖမ်းဆီးနိုင်ဖို့အတွက်ဒီအာရခပြည်သူအစိုးရရဲ့ဒီတည်သူလုံခြုံရေးတပ်ဖွဲ့တွေကဒီဒေသခံပြည်သူတွေနဲ့ပူပေါင်းပြီးတော့မှဒီကြေးရွာတချို့ကိုပိုက်ဆို့ရှာဖွေစစ်ဆေးမှုတွေလုပ်နေတာရှိတယ်ဗျ။ဟိုဒီရာဇဝတ်ကိုင်းတွေနဲ့ဒီမပတ်သက်တဲ့ဟိုဒေသခံပြည်သူတွေအတွက်ကတော့ဟိုဘာမှစိုးရင်ကြတော့မရှိဘူးဗျ
။လက်ရှိမှာတော့အကြမ်းဖက်အဖွဲ့ဝင်တချို့ဖမ်းဆီးထားတာရှိပေမဲ့တိတိကျကျမသိရသေးဘူးလို့ခိုင်ဒုက္ခကဆက်ပြောပါတယ
်။ဒီတိမှာဒီရာဇဝတ်ကိုင်းကလူတချို့ကိုဟိုဖမ်းဆီးထိန်းသိမ်းတာတွေရှိနိုင်ပါတယ်။ဟိုဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဘယ်နှယောက်ဖမ်းဆီးထားပြီလဲ။ဆိုတော့အသေးစိတ်ချက်လက်တွေကတော့ကျွန်တော်စီကတော့အခုချိန်ထိမရောက်လာသေးဘူ
းစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်နောက်ပိုင်းစစ်ကောင်စီနဲ့အေအေဖွဲ့တို့ကြားအပြစ်ရထားခြင်းအာစာအကြမ်းဖက်အဖွဲ့ရဲ့လှုပ်ရှားမှုတွေပိုစိတ်လာတာဖြစ်ပါတယ်အထူးသဖြင့်အာစာအကြမ်းဖက်အဖွဲ့ဝင်တွေဟာမွတ်စလင်နေထိုင်တဲ့ကျေးရွာအနီးအနားတွေမှာအကြမ်းဖက်လုပ်ရတဲ့လှုပ်ဆောင်လေးရှိပြီးတော့ဒေသခံတွေကိုတပ်ဖြတ်တာပြန်ပြေးဆွဲတာလူရတာတွေဇက်တိုက်ဆူလိုလှုပ်ဆောင်လာတာဖြစ်ပါတယ်အခုလိုအကြမ်းဖက်လုပ်ရက်တွေပေါ်လာတာကြောင့်ဘူးသီးတောင်နဲ့မောင်းတော်မြောက်ပိုင်းမှာနေထိုင်နေတဲ့ဒေသခံတွေကြားစိုးရိမ်စိတ်တွေလည်းပိုမြင့်တက်လာနေပါတယ်။အထူးသဖြင့်တော့အာစာအကြမ်းဖက်ဖွဲ့တွေအရဲ့အကြမ်းဖက်လုပ်ရက်တွေကိုမွတ်စလင်တွေကပိုခံစားနေရတယ်လို့မောင်းတော်ဒေသခံမွတ်စလင်တဦးကပြောပါတယ်
။ဟိုရခိုင်တိုင်းကတွေကတော့ဆက်ဆက်ဆက်ဆက်ဒီကနေလူတွေပေါ်တဲ့နေရာမှာတော့စိုးရိမ်နေ။အဲသူတို့အတန်တရားလို့ထွက်လာတယ်။နောက်ပြီးတော့ညာတော့အပြင်ဒီအာစာကရခိုင်ရောအသက်မှာအနေဦးပြန်ဘုရင်ကြီးကခေါ်အားရတက်မှာနေတာတော့ရှိတာပေါ့ဗျာတမတော်နဲ့နည်းနည်းဝီးတဲ့နေရခုကအဲ့ဒီရသေးတော့မှသုံးသွားတဲ့ကိစ္စတွေပေါ်မှာလဲဒီမတင်းတင်းစက်ချက်ခံလိုက်ရတော့ဆိုတော့ဆရာမလေးကိစ္စပေါ့နော်အဲ့ဒီအတွက်အဲ့ဒီဒေသခံနော်တနေရနေတနေရသွားတဲ့ချက်ဒီပညာရေးဝန်ထမ်းတို့တခြားဝန်ထမ်းတို့မြို့သူတွေဒီမြို့သူဆရာဆရာမတွေကလည်းဆိုရင်ပေါ်လာတော့
ဒါပြင်မောင်းတော့မြောက်ပိုင်းမှာစစ်ကောင်စီစစ်ဆေးဂိတ်တွေလည်းအရင်ထက်တိုးမြင့်ချထားသလိုစစ်ဆေးမှုတွေလည်းတင်းကျပ်နေတာကြောင့်နှစ်ဖက်တင်းမာမှုတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြတာပါ။ရခိုင်လက်နက်ကိုင်အေအေအဖွဲ့ကတော့အကြမ်းဖက်သမားတွေရဲ့လုံရက်တွေကိုအနီးကပ်စောင့်ကြည့်နေသလိုဖမ်းဆီးတာတွေလည်းလှုပ်ဆောင်နေတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်စိတ်မလွန်ဖို့သတိပေးထားပါရခင်ဗျာ။
ဒါကတော့ရခိုင်မှာ ARSA လက်နက်ကိုင်အကြမ်းဖက်အဖွဲ့ဝင်တွေကိုအေးရခိုင်တပ်တော်ဘက်ကရှာဖွေဖမ်းဆီးနေတဲ့အကြောင်းသတင်းကိုကိုရန်နိုင်ကတင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်။ VOA American အတန်းရဲ့တောက်ကြညပိုင်းထုတ်လွှင့်ချက်တွေကိုနှာစင်နေရတာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံတက်ခရိုင်၊ချုံဖုန်ခရိုင်၊စပန်ဘူရီခရိုင်၊ချင်းမိုင်ခရိုင်စတဲ့ဒေသတွေမှာတော့တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား40ကျော်ကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးလိုက်ပါတယ်။ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နိုင်မှုအတွက်လူကုန်ကူးတဲ့သူတွေနဲ့ထိုင်းဘက်ကိုကူးလာကြသူတွေဖမ်းခံရတဲ့အကြောင်းသတင်းကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံထဲကခရိုင်လေးခုမှာတရားမဝင်မြန်မာတွေဇက်တိုက်ဖမ်းမိနေတာမှအခုရက်ပိုင်းတည်း40ကျော်လောက်ဖမ်းမိခဲ့တာဖြစ်ပါတယ်။စက်တင်ဘာလ28ရက်နေ့တနေ့တည်းမှာတက်ခရိုင်ဝမ်ကြောင်မြို့နယ်ထဲမှာတရားမဝင်မြန်မာ18ယောက်ကိုဖမ်းမိခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ထိုင်းနေဆက်ဝင်ပေါက်ထပ်ပေါက်ဒီဒီကနေတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်တဲ့လူကုန်ကူးမှုတွေကလည်းတက်ခါဆက်ခါဖြစ်ပေါ်နေပါတယ်ဒီတင်မာလ28ရက်နေ့မှာထိုင်းနေဆက်ဝမ်ကြောင်မြို့နယ်နယ်နိမိတ်ထဲမှာဒီအဝေးပြေးလမ်းရဲတပ်ဖွဲ့ရနေပြီးတော့ပါဂျဲရူအိမ်စည်းကားနဲ့လာတဲ့မတင်ကားစရာယင်တစည်းကိုတားမြစ်ဆစ်စည်းတဲ့ခါမှာတရားမဝင်မြန်မာ18ယောက်နဲ့ထိုင်းရင်မောက်ကိုလက်ရဖမ်းဆီးရပြီပါတယ
်သူတို့တွေဟာမြောက်ရီမျိုးကနေတဆင့်နေဆက်တော်လန်းတွေကနေလာကြတာဖြစ်ပြီးဝမ်ကြောင်မျိုးနယ်တွေကနေတဆင့်ဗန်ကောက်မျိုးကိုသွားတဲ့လမ်းမှာဖမ်းမိခဲ့တာဖြစ်ပါတယ်
သူတို့ကိုစစ်ဆေးတဲ့အခါမှာသူတို့ဟာပွဲစားကအနေနဲ့တဦးကိုပန်း2000စီပေးပြီးတော့ဗန်ကောက်နဲ့ပောက်ဝင်းကျင်းမှာအလုပ်လုပ်ဖို့လာကြတာဖြစ်တယ်။သူတို့ဟာမြောက်ရီကနေမဲဆောက်ကိုတဘာဝတော်လန်းကုန်းလန်းတိုင်းလာကြပြီးတော့
ဝါကြောက်ကိုရောက်လာတယ်ဝါကြောက်ကနေဆင့်ကားစီးပြီးတော့အဆင့်ဆင့်သူတို့ထိုင်းနိုင်ငံဘာကောက်ပါဝင်ကြမှာအလုပ်လုပ်ကြဘူးလာကြတဲ့သူတွေဖြစ်တယ်လို့ထွက်ဆိုပါတယ်အလားတူပဲစက်တင်ဘာလ22ရက်နေ့ကထိုင်းနိုင်ငံအလဲပိုင်းစူဖန်ဘူရီမှာတော့ပိကက်ကားမှာတရားမဝင်မြန်မာကိုဦးစက်တင်ဘာလ22ရက်နေ့မှာထိုင်းနယ်စပ်တောင်ပိုင်းချွန်ဖုန်ခရိုင်မှာ၅ဦးစက်တင်ဘာလ23ရက်နေ့မှာထိုင်းမ ဖြစ်ပါတယ်။အလုတ်ကင်ရှာဖွေဖို့လာကြတဲ့မြန်မာတွေဟာထိုင်းနိုင်ငံထဲမှာအလုတ်ကင်အခွင့်အလမ်းကောင်းတွေရမယ်ဆိုပြီးလာကြတာဖြစ်ပြီးထိုင်းနိုင်ငံထဲရောက်မှတရားမဝင်လမ်းကြောင်းကနေသွားရင်းနဲ့ဖမ်းဆီးခံနေရတာအလုတ်ကင်တွေမရရှိတာလိန်ညာခံရတာလူကုန်ကူးသူတွေကစွန့်ပစ်သွားကြတာတွေစတဲ့အခက်အခဲမျိုးစုံကိုကြုံတွေ့နေရတာဖြစ်ပါတယ်ရှင်
ထိုင်းမှာတရားမဝင်ဝင်ရောက်လာတဲ့မြန်မာတချို့ဖမ်းခံရတဲ့သတင်းကိုမအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်တို့ရဲ့လုပ်ငန်းခွင်ပြောင်းလဲလုတ်ကိုင်ပုံအခြေအနေကိုတင်ပြပေးကြပါရစေ။အမေရိကန်ရဲ့အလုပ်လုတ်ကိုင်ပုံကကိုဗစ် -19 ကပ်ရောဂါကပြောင်းပြစ်လိုက်နိုင်ပါတယ်။တန်ပေါင်းများစွာသောလူတွေဟာအ ਨੇ ဆုံးအချိန်တချို့နေအိမ်တွေကနေပဲအလုပ်လုပ်နေကြရပါပြီ။အမေရိကန်ဖက်ဒရယ်အစိုးရပိုင်တဲ့အဆောက်အဦတွေကိုကြီးစုစီမံရတဲ့အထွေထွေဝန်ဆောင်မှုအုပ်ချုပ်ရေးဌာနလို့အဓိပ္ပာယ်ရတဲ့ General Service Administration GSA ကအခုလိုမျိုးလုတ်ကင်ပုံပြောင်းသွားရတဲ့အဓိပ္ပာယ်ကဘာလဲဆိုတာကိုဆုံးဖြတ်နိုင်မှုစူးစမ်းနေကြပါတယ်။ VOA သတင်းတောက် Dora Macra ကလုပ်ငန်းခွင်တီထွင်မှုစမ်းသပ်ရေးဌာနကိုတွားရောက်ပြီးတော့သတင်းပေးပို့ထားတာကိုဥတည်မောင်တန်းပြောပြပေးပါမယ်ရှင်။
လုံငန်းတွင်တီထွင်မှုစံတရေးဌာနရဲ့တချို့ဘိုင်းတွေကတမယိုးကြရုံးတိုင်းပါပဲ။အခြားဘိုင်းတွေကအိမ်နဲ့ပုံပြီးတူကြပါတယ်။ဒီပရိဘောဂတွေကိုပုဂ္ဂလိကကုမ္ပဏီတွေကယူလာကြတာပါ။သူတို့ကအမေရိကန်ဖက်ဒရယ်အစိုးရရဲ့အထွေထွေဝန်ဆောင်မှုအုပ်ချုပ်ရေးဌာန GSA နဲ့တွဲဖက်ပြီးအခုလိုရုံးခင်းခြင်းကနာဂတ်ရုံးကိုကိုစားပြုနိုင်မလားစမ်းသပ်နေတာဖြစ်ပါတယ်။ GSA ရဲ့ပြည်သူ့ကောင်ချုပ် Chuck Hardy ကအခုလိုပြောပါတယ်။
The office should be a magnet, not a mandate.
ကျောင်းကဆွဲဆောင်နိုင်တဲ့နေရာဖြစ်တယ်မှာလေ။လုပ်ပိုင်ခွင့်အာဏာရှိတဲ့နေရာမဟုတ်ပါဘူး
။ဟုတ်စမ်းသပ်မှုအတွင်းမှာဘယ်ဆွေးရဝန်ထမ်းပဲဖြစ်ဖြစ်လုပ်ငန်းခွင်တည်ထွင်မှုစမ်းသပ်ရေးဌာနမှာလာပြီးနေရာယူအလုပ်လုပ်ဖို့ခွင့်ပြုထားပါလေ။ Chuck Hardy ကအခုလိုဆက်ပြီးပြောပါလေ
။ It's not a one size fits all.
အားလုံးနဲ့ကိုက်တဲ့ယုံဖြစ်ဖို့မဆိုးလိုပါဘူး။တချို့ဌာနကတချို့ယုံတွေအတွက်ဖွဲ့စည်းလှုပ်ဆောင်ပုံအမျိုးမျိုးရှိနိုင်ပါလေ။ကျွန်တော်တို့ကြည့်နေတာကအဲ့ဒီဖွဲ့စည်းပုံအဆက်အဟကဘာလဲဆိုတာပါပဲ
ကိုဗစ်အလွန်ကပါမှာအရင်ရုံးပုံစံတွေကအလုံးမဖြစ်ကြတော့ဘူးဆိုတော့ကိုကြွန့်ကျင်သူတွေကသိကြပါတယ်ကပေးအတွင်းအိမ်ရဲ့တက်တော့တက်တာဝင်းကျင်မှာအလုံးလုံးခက်ကြတဲ့လူတွေဟာအများအားဖြင့်လူတွေရှင်းနေတဲ့ကိုယ့်အကန့်နဲ့ရုံးနေရာကိုပြန်ပြေးလာဖို့စိတ်မပါကြတော့ပါဘူးအရင်မြေလုံငန်းဆရာစီမံခန့်ခွဲမှုအတိုင်းမင်းကကုမ္ပဏီမက်ကင်းဆီရဲ့ကုမ္ပဏီရဲ့အခြေခံအဒီတီယက်စံတီကအခုလိုပြောပါတယ
် The offices that we have largely been designed
ကျွန်တော်လက်ရှိရုံးတွေကလူတွေလာဖို့နေရာအဖြစ်ဒီဇိုင်းလုပ်ထားတာပါအများစုကညီငွေစရာစိတ်ဝင်စားစရာမရှိဘူးဘယ်သူမှမလာခြင်းနဲ့ကန့်ထားပေးရနေရပါရုံးဟာအိမ်မှလုပ်တာထက်ပိုကောင်းတဲ့နေရာဖြစ်ရပါမယ်ရုံးကိုလာဖို့အချိန်ပေးထိုက်တဲ့နေရာဖြစ်ရပါမယ
်ဒီတွင်စမ်းသပ်မှုဌာနမှာတော့အဲ့ဒီအသေးသေးကအကြအာယုံနဲ့နီးပညာပေးပိုပြီးကောင်းမွန်လာရေးပဲဖြစ်ပါလေ။လှုပ်ရှားတက်ဝင်နေတဲ့ယုံဖြစ်ဖို့ဖြစ်ပါလေ
။ But this is actually a table that's made up a lot of little wood pieces.
ဒီစပွဲကတည်သားအပိုင်းအစနဲ့လှုပ်ထားပြီးခောက်ယူသွားလို့ရပါတယ
်။ Pre Boga ဘေးကိုဝန်ထမ်းလိုအပ်ချက်တိုင်းရွှေ့နိုင်ရပါမယ်။ဗီဒီယိုအစည်းအဝေးနဲ့လူကိုယ်တိုင်တက်ရောက်တဲ့အစည်းအဝေးကွဲပြားခြားနားတာမရှိတဲ့အစည်းအဝေးခန်းမတွေကိုလည်းစံပြီးကညှော်မြင်ကြည့်ပါလေ။ယုံကဝန်ထမ်းရဲ့အသေးအဖွဲ့လုပ်ငန်းတွေကိုပါကူညီဖို့အထိစဉ်းစားပါလေ။
They have to pick up the kids. If they're dry cleaning, they have to take care of the dog. And so, what if they're a pet care?
အင်းကနေလူတွေအလုပ်လုပ်လို့ရအကြောင်းများစွာတွေကတခုကတော့ကလေးကိုသွားကြည့်ရတာ၊တန်ရှင်းရေးလုပ်ရတာ၊ခွေးကိုစောင့်ရှောက်ရတာစတဲ့အကြောင်းတွေပါ။ရုံးမှာကိုယ်ခွေးကိုယ်ကြောင်ကိုစောင့်ရှောက်ပေးတာရှိရင်ဘလို့နေမလဲ။ရုံးမှာကလေးစောင့်ရှောက်ရေးရှိရင်ရောရုံးကိုသွားလို့ကျွန်တော်ဘွားကပိုခက်ခဲမသွားပဲပိုတက်တောင့်တက်တာဖြစ်မဲ့ကိစ္စတွေကိုလုပ်ပေးနိုင်မယ်ဆိုရင်ပေါ့။
အနောက်ကရုံးခင်းချင်းကိုစဉ်းစားကြသူတွေကအချက်၃ချက်ကိုအဓိကထားကြတာပါ Chuck Hardy ကအခုလိုပြောပါတယ
် to be serving a purpose but it still has to be beautiful
ရည်သွေးရှိရပါမယ်ရည်ရွယ်ချက်တစ်ခုကိုဖြည့်ဆည်းပေးရပါမယ်ဒါပေမဲ့လှပရပါမယ်ဒါတွေကတော့ကျွန်တော်တို့ရှာနေတဲ့အကြောင်းအရာတွေပါပဲမြေအောက်ခန်းနဲ့တူတဲ့အဆောက်အုံတွေခင်ဗျားသွားခြင်းမှာမဟုတ်ပါဘူ
းအဓိပ္ပာယ်ကတော့အနောက်ကရုံးတွေဟာ အိမ်နဲ့ပို့တူပြီးအိမ်လိုပဲခံစားရမယ်ဆိုတော့ပါပဲခင်ဗျာ
ကိုဗစ်နောက်ပိုင်းအမေရိကန်တို့လုပ်ငန်းခွင်ပြောင်းလဲလာတဲ့အခြေအနေဦးတင်မောင်တန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့အပတ်စဉ်အစီအစဉ်တွေနားဆင်ရဖို့ရှိပါတယ်
ဒီအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှာကိုရဲ့စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါမယ်ရှင်
။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA အမေရိကန်တန်ရဲ့2023ခုနှစ်စက်တင်ဘာလ29ရက်တောက်ကြညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။သုတဆောင်လေ American တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်မှာတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ရှင်။internet online cartoon website webtoon မှာ cartoon တွေကိုအပျော်တမ်းရေးနေရကနေလူအများကသတိပြုမိပြီးတော့ editor ကပါကန့်လန့်လာတဲ့အတွက်အခုဆိုရင်တော့ to tame a fire မိဒစနှိမ့်သက်ခြင်းဆိုတဲ့နာမည်နဲ့ cartoon ဇလန်းတွဲ episode ပေါင်း50ကျော်ရေးပြီးပါပြီလို့အသက်19နှစ်ပဲရှိသေးတဲ့အမတ် Hillary ဆန်ကပြောပါတယ်သူမှာ online ပရိသတ်က10သန်းကျော်ရှိပါတယ်cartoon ဇလန်းတွဲတွေဇက်တိုက်ရေးသွားဖို့ကြိုးစားနေတဲ့အမတ် Hillary ဆန်ဟာ American ပြည်ထောင်စုမှာမြန်မာမိဘနှစ်ပါးကနေမွေးဖွားလာသူဖြစ်ပါတယ်မခင်ဖြူထွေးဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
မင်္ဂလာပါ ဒီရွေအတွက်အခုလိုအချိန်ပေးတာကျေးဇူးများကြီးတင်ပါတယ်
မင်္ဂလာပ
ါ Oh, Mahalari Stan ကဒီ Webtoon ဆိုတဲ့ online cartoon website တခုမှာအခုဆိုရင် cartoon တွေဆွဲနေတယ်ဆိုတာသိရတယ်ဒါ episode နဲ့ဆိုရင်50ကျော်ပြီဆိုတာလည်းကျွန်မသိရပါတယ် follower တွေလည်း10တန်းကျော်ရှိတယ်ဆိုပြီးတော့သိရတယ်ဒါအသက်ဆိုရင်ဒါ19နှစ်ပဲရှိသေးတယ်So webtoon ဆိုရတာ cartoon site တခုမှာအခုလိုမျိုးကဘယ်လိုဘာပဲပြောပြောပေါ့နော်နေရာတခုရတယ်လို့ပြောလို့ရတယ်ဒီအသက်အရွယ်မှာအစကကအလုပ်တခုလိုမျိုးလုပ်ခွင့်ရနေပြီ cartoon အလုပ်ကိုဟုတ်တယ်မလားဆိုတော့ဘယ်လိုကြိုးစားခဲ့ရလဲ
So I had a very small social media following So when I started my series by myself I posted about it and it gained a little bit of attention and as more and more people
okay အရင်တော့ကတော့ online လူမှုကွန်ရက်မှာကုကာတုံးလေးကိုတတိထားလိုက်ဖတ်တဲ့ follower ဆိုတာအနည်းချင်းတော့ပဲရှိတာပါအဲ့ဒီမှာကိုဘာသာကတုံးဇလန်းတွေ series လိုက်ဆွဲပြီးဒီလိုပဲတင်ရင်နဲ့နောက်တော့တဖြည်းဖြည်းလူတွေပို့တတိထားမိလာပြီးပို့ဖတ်လာကြပါတယ်အဲ့လိုနဲ့ပဲနောက်ဆုံးမှာ webtoons အဖွဲ့ကကျွန်မကိုဆက်သွယ်လာတာပါပဲ
ဆိုတော့ဆွဲတော့ကတော့ဝါသနာအရသမီးပတ်တာသမီးအပျော်ဆွဲတယ်ပေါ့နော်အပျော်ဆွဲတယ်လို့ပြောတာပေါ့လေအပြော်ဆွေးင်းနေမှပဲဒီလိုမျိုး webtoons ကနေပြီးတော့ကိုယ့်ရဲ့ cartoon မျိုးတွေ့သွားပြီးတော့သူတို့ရှိမှ series like ဆွဲဖို့အတွက်ကန်းလန်းတာပေါ့အဲ့လိုမျိုးဆွဲပြစ်သွားတယ်ဆိုတဲ့သဘောပေါ့အခုဆိုလို့ရှိရင်ဒါ cartoon တွေကိုလည်း အလုပ်တစ်ခုအနေနဲ့ပေါ့စပြီးတော့ဆွဲနေတယ်ဆိုတာလည်းသိရတယ်လေဆိုတော့ဒီလိုအောင်အောင်မြင်မြင်ဖြစ်လာဖို့အတွက်ကိုယ့်ရဲ့ကြိုးပမ်းအားထုတ်ဖို့ပေါ့နော်ကိုဘယ်လောက်ထိလုပ်ခဲ့ရလဲလောလောကူကူပဲဒီချင်းတွေကိုရောက်သွားတာလားတမမဟုတ်လို့ရှိရင်အခက်ခဲတွေရောရှိခဲ့လား
So I started about 3 years ago now, when COVID started. I didn't, have a lot to do, so I decided to start, doing comics just because.
အဲ့လိုစွဲတာကိုစခဲ့တာကတော့လွန်ခဲ့တဲ့3နှစ်လောက်ကပါ။ COVID ကပေးစတဲ့အချိန်မှာပါ။ COVID တွေဖြစ်တဲ့အချိန်မှာတခြားလုပ်စရာလည်းတိတ်မရှိတော့ကတ်တုန်းဇလန်းတွေပဲထိုင်ရေးဖြစ်ပါတယ်။ COVID ကာလမှာအကောင်းဆုံးဖြတ်တန်းနည်းလို့ထင်ပါတယ်။အခုရေးနေတဲ့ဇလန်းတွဲမတိုင်ခင်ကတခြားဇလန်း၃ပုံလောက်ရေးခဲ့ပါသေးတယ်။အခုဇလန်းနဲ့လုံးဝမတူတဲ့ဇလန်းတွေပါ။အဲ့ဒါတွေတခုမှစိတ်ကြိုက်မဖြစ်ခဲ့ပါဘူး။အဲ့ဒီဇလန်း၃ခုလုံးကိုလွှတ်ပစ်လိုက်ပြီးအခုဇလန်းကိုစာရေးဖြစ်ပါတယ်။ပြီးတော့ online မှာကို့ဘာသာပဲတင်လိုက်တယ်။နောက်တော့ဖတ်တဲ့သူတွေပုံမှန်များလာပြီးလူတွေသတိထားပြီးသွားတော့ webtoons editor ကကျွန်မကိုဆက်သွယ်လာပြီးအတူလက်တွဲလုပ်ဖို့ကမ်းလှမ်းလာတာပါပဲ
။ To work together with webtoon.
အဲ့တော့ဒီအခုကုမ္ပဏီနဲ့အခုအလုပ်တွေတွဲလို့လုပ်ဖြစ်တာကဒါဆိုလို့ရှိရင်အခုပြောသွားတဲ့အတိုင်းဆိုလို့ရှိရင်3နှစ်လောက်ရှိပြီလို့ပြောလို့ရလား
ဟုတ
်ကုအလုပ်တစ်ခုအနေနဲ့ပေါ့နော်စပြီးတော့လုပ်တာ3နှစ်လောက်ရှိပေါ့နော်ဆိုတော့ အခုဆိုလို့ရှိရင်ဒါအပိုင်း90ကျော်သွားပြီလို့လည်းသိရတယ်ဆိုတော့ဒါဘယ်လောက်ထိဆက်ပြီးတော့ဆွဲသွားမှာလဲပြီးရင်ရောဒီအလုပ်ကိုဆက်ပြီးတော့လုပ်သွားအောင်မလားဘယ်လိုပုံစံလုပ်မလဲပြောပြပေးပါလား
So for this season I'm planning on doing about 80 episodes
ဒီဇလန်တွဲမှာတော့အပိုင်း80ဆွဲပါမယ်ဒါပြီးရင်နောက်ဆက်တွဲဇလန်တွဲနောက်နှစ်ခုထပ်ဆွဲပါမယ်အပိုင်းလိုက်ဆိုရင်တော့နောက်ထပ် episode 150ကနေ200လောက်အထိဖြစ်သွားမှာပေါ့အဲ့လောက်ဆွဲပြင်မယ်ထင်ပါတယ်
Total.
Yeah, and then after that, we still got the to tame the fires, right? Name and name, it's a bit of look to our mouth.
Mm-hmm.
So, နေနေရပကြီးဝါသနာပါခဲ့တာလားပကြီးဒီလိုမျိုးပကြီးဆွဲရဆိုတာအမလေအခုလိုမျိုးဒီလို online မှာအခုလိုဆွဲတာနဲ့လက်နဲ့ဆွဲတာနဲ့လည်းမတူဘူးလေဆိုတော့ဘယ်အချိန်မှာဝါသနာပါပြီးတော့ဒီလိုမျိုးဒီလိုဆွဲတဲ့အမှုပညာနဲ့စပြီးတော့အကျွမ်းတဝင်ဖြစ်ခဲ့တာလေ
So in the beginning when I was 4, I would do traditional drawing a lot. And then, as I said before, COVID happened.
ရေကလေးကစပြောရရင်တော့လေးနှစ်သမီးအရွယ်ကလေးကရိုးရိုးပကြီးတွေအများကြီးစဆွဲခဲ့တာပါ။နောက်ပိုင်းကျမှကျမစောစောကပြောသလိုပေါ့။အထူးသဖြင့် COVID တွေဖြစ်တော့ကာတွန်းတွေပဲရေးတော့မယ်လို့ဆုံးဖြတ်ပြီးကာတွန်းဇာတ်လမ်းတွေစဆွဲဖြစ်လာခဲ့တာပါပဲ
။တော့အခုကအထက်တန်းကျောင်းတော့ပြီးသားပြီလို့ထင်ပါတယ်။ဆိုတော့အခုအထက်တန်းပြီးသွားပြီးတော့တက်သူစတက်နေပြီလားဘယ်နှစ်ကိုရောက်နေပြီလဲ
So I already finished my first year of university but over the summer as work became more intense
တက်ကတော့ပထမနှစ်ပြီးပါပြီဒါပေမဲ့တွေ့ရသည်ကျောင်းပြန်ရပြီလို့ကျောင်းပြန်တက်မဲ့အချိန်မှာအခုဆွဲနေတဲ့ဇလန်တွေကအချိန်ပေးရတော့ကျောင်းကနေယာယီခဏနားပြီးဒီဇလန်တွေပြီးအောင်ဆွဲနေတာပါအချိန်အများကြီးပေးရတော့ကျောင်းနဲ့အလုပ်တပြိုင်တည်းလုပ်ဖို့မဖြစ်နိုင်ပါဘူးဒါကြောင့်ကျောင်းခဏနားလိုက်တာပ
ါကျောင်းကျတော့ကျောင်းတက်တဲ့ဘာသာရပ်ကဒီကာတွန်းပညာရပ်နဲ့ပဲဆက်ဆက်လား
a little bit I did graphic design and that didn't interest me much it wasn'tvery similar to what I'm doing right now.
ဒီနေ့လည်းဆက်စပ်တယ်လို့ပြောရမှာပါ။အခုတက်နေတာက graphic design ဘာသာရပ်ပါ။ဒါပေမဲ့ကျမသိစိတ်မဝင်စားသလိုအခုလုပ်နေတာနဲ့လည်းအများကြီးဆက်စပ်မနေပါဘူး။ဆိုတော့ကြောင်းပြန်တက်ရင်တော့တခြားဘာသာရပ်တခုကြောင်းယူမှာပါ။အဲ
့တော့အခုတနှစ်နားထားတဲ့သဘောပေါ့။ပြီးရင်ကောကြောင်းကိုပြန်သွားမှာလား။ဒါမှမဟုတ်ကာတွန်းကိုပို့ပြီးတော့ပဲဒီဒီဒီကာတွန်းဆွဲတဲ့ဟာကိုပဲဦးစားပေးမှာလား။ကို့အတွက်ဘယ်ဟာပို့ရေးကြည့်လဲ
။Right now I'm seeing my comics as more of a priority currently. After I finish this one.
Lolo zero di kado swe ra ga jama atwa po bi usa pe lou chin ne ya ba be. Di zalan twa pi yin blo a chin ni set phin mle so ra ji ba me. Chang pya tat chin sei phi yin le tat ba me. Dai mae di zalan twa ko ro pi aw yee chin ba de.
Chero di kado swe de anu pinya ne pat sat pi yo ko ye bwa o balaw ti yee man cha le. Chi ကိုရဲ့ဘဝရည်မှန်းချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဘလောက်အထိရည်မှန်းထားလဲဒီအလုပ်ကိုလုပ်ဖို့
so after this series I am thinking about another series already and planning it out and writing it currently so
ဒီဇလန်တွေပြီးရင်နောက်ထပ်ဇလန်တွေတွေဆက်ရေးသွားဆွဲသွားဖို့စဉ်းစားထားသလိုစပြီးတော့လည်းလုပ်နေတာတွေရှိပါတယ်ဆိုတော့အခုလက်ရှိဇလန်တွေပြီးတာနဲ့နောက်ထပ်ဇလန်တွေတွေစက်တိုက်ရေးသွားမှာပ
ါ Like ဒီကတ်တွန်းဆွဲတဲ့အလုပ်ကကိုယ့်ရဲ့ဘဝရည်မှန်းချက်လိုတစ်ခုလိုမျိုးလှုပ်သွားချင်တာလားဒီကတ်တွန်းပညာရပ်ကိုဘယ်လောက်ထိသတိဆက်ပြီးတော့ဒီဒီဥစ္စာကိုဆက်ပြီးတော့တိုးတက်အောင်ပို့ပြီးတော့နေရာရအောင်ပို့ပြီးတော့နာမည်ရအောင်ဘယ်လောက်ထိလှုပ်သွားချင်တာလဲဘယ်လောက်ထိရည်မှန်းချတာလဲ
I think I just keep trying to interact with my readers more and moreand to keep that connection with them and I think that would help grow my audience more and increase my name
ကိုပရိသတ်တွေနဲ့ပို့ပြီးထိစပ်နေနိုင်အောင်ပို့ပို့ကြိုးစားသွားမှာပါဒီနည်းနဲ့ပရိသတ်တွေပို့များလာအောင်လုပ်ပြီးကိုယ့်ကိုလူတွေပို့သိလာအောင်လုပ်သွားမှာပါနောက်ဆုံးရည်ရွယ်ထားတာကတော့ဒီဇလန်တွဲကိုအကောင်းဆုံးအရေးသွင်းတဲ့ပြီးအောင်ရေးသွားဖို့ပါပဲရေရှည်အတွက်အတ္တိမရီမန်းချက်ကတော့ကျမရဲ့ဇလန်တွဲကို animation ရုပ်ရှင်တစ်ခုဖန်တီးနိုင်တဲ့အထိကြိုးပမ်းသွားဖို့နဲ့ကာတွန်းဇလန်တွေဆက်ရေးသွားဖို့ပါပဲ။ဒါကျမရဲ့ရေရှည်ရီမန်းချက်ပါ
။ So that would be my long term goal.
ဟုတ်ပါပြီ။အဲ့တော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်လေကာတွန်းဒီအနုပညာမှာစိတ်ဝင်စားတဲ့လူငယ်တွေအမျိုးသမီးတွေပေါ့နော်။ အခု gallery stand တို့လို့အရွယ်လေးတွေလည်းရှိပါတယ်အများကြီးပဲဆိုတော့ကိုကတော့အခုအချိန်မှာဒီ webtoon ဆိုတဲ့ internet ပေါ်မှာရှိတဲ့ဒီ cartoon website မှာနေရာတစ်ခုရတယ်ပေါ့နော်ဆိုတော့ကိုလိုပဲဝါသနာရှိတဲ့သူတွေစိတ်ဝင်စားတဲ့သူတွေလည်းလမ်းဖောက်နိုင်အောင်ဆိုလို့ရှိရင်ကို့အနေနဲ့သူတို့ဘာတွေအချက်ပေးနိုင်မလဲ
I would suggest for them to keep working hard and focusing on themselves and their work and ignoring any discouraging comments that might come their way
အလုပ်ကြိုးစားဖို့ကို့အလုပ်နဲ့ကို့ကိုယ်ကိုမှပဲအာရုံစိုက်ဖို့အားပေးကြပါတယ်ကိုကိုခေါ်အားမဖြစ်စေမဲ့မှတ်ချက်စကားတွေကိုမကြည့်ပါနဲ့အမှုပညာရှင်တယောက်တကယ်ဖြစ်ချင်တဲ့ဆိုရင်ဒါကိုဆက်လုပ်နေရမှာပါရွှဲမလျှော်ပါနဲ့အဲ့လိုဆက်လုပ်နေမှသာတနေ့အောင်မြင်တဲ့အမှုပညာရှင်တယောက်ဖြစ်လာမှာပါကိုလုပ်ချင်တဲ့အလုပ်တစ်ခုကိုပြင်းပြင်းထန်ထန်ကြိုးစားအားထုတ်ရင်အဲ့ဒီလိုကြိုးစားရတဲ့အကျိုးကိုပြန်ခံစားရပါလိမ့်မယ
်ကျေးဇူးများကြီးတင်ပါတယ်အခုလိုအချိန်သေးပြီးတော့ဖြည့်ပေးတဲ့အတွက
် Thank you
မခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးတော့တူတာဆောင်လေးအမေရိကန်တခွေအစီအစဉ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆီမီဗယ်လီမှာကျင်းပခဲ့တဲ့ဒုတိယကြိမ်ရီပါဘလီကန်စကားစစ်ထိုးပွဲမှာတော့သမ္မတကိုယ်စားလှယ်လောက်ခွနဦးပါဝင်ပြီးတော့ကမ္ဘာရေးရာအခင်းအကျင်းနဲ့အမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့ပြဿနာတွေကိုဘယ်လိုမျိုးရင်ဆိုင်ဖြေရှင်းမလဲဆိုတာနဲ့ပတ်သက်ပြီးတော့အခြေတင်ညှင်းခုံစကားစစ်ထိုးခဲ့ကြပါတယ်စက်တင်ဘာလ28ရက်နေ့ကကျင်းပတဲ့စကားစစ်ထိုးပွဲမှာအမေရိကန်ပြည်ထောင်စုဘလို့ပုံစံမျိုးနဲ့ရှေ့ဆက်သွားမလဲဆိုတာနဲ့ပတ်သက်ပြီးတော့ဘသူတွေကအကောင်းဆုံးတင်ပြပေးနိုင်ပါသလဲဆိုတာကိုဘာကလေးတက္ကသိုလ်ကနိုင်ငံရေးသိပ္ပံကျောင်းသူမက်ခင်သီရီနန္ဒာဆိုးနဲ့ကိုအောင်ဆက်သွယ်မေးမြန်းထားတဲ့အပိုင်းတစ်ကိုနားဆင်ပါရှင
်ဟုတ်ကဲ့ပါမက်ခင်သီရီနန္ဒာဆိုးဒီRepublican debate ပေါ့လေ Republican စကားစစ်ထိုးပွဲဟို California မှာဒုတိယအကြိမ်ကျင်းပသွားတယ်ဆိုတော့အဲ့ဒီစကားစစ်ထိုးပွဲမှာဘသူတွေကပို့ပြီးတော့သူများတွေထက်ပို့ပြီးတော့ဟိုသူတို့ရဲ့အရေးချင်းနေနဲ့ပတ်သက်ပြီးတော့ပြောဆိုသွားနိုင်တယ်လို့ထင်ပါလဲ
အစ်ကျွန်မအနေနဲ့ကတော့ဒီ candidate အားလုံးထဲမှာပေါ့နော်ကဘာကုလသမဂ္ဂမှာလည်းအရင်ကတာဝန်ထမ်းဆောင်ခဲ့ပူးတယ်အဲနောက်ထပ် South Carolina မှာလည်းပဲ Governor ဖြစ်နေအရင်ကတာဝန်ထမ်းဆောင်ခဲ့ပူးတယ် Nikki Haley ကတော့အားလုံးထဲမှာပေါ့လေပေါ်ပေါ်ထင်ထင်နဲ့ထက်ထက်မြင်မြင်နဲ့ပြောဆိုသွားနိုင်တယ်လို့ကျွန်မယူဆပါတယ်အဲ့တော့သူ့ရဲ့အထက်ကပေါ်လေအကြောင်းအရာတွေကတော့ဒီအခွန်ကိစ္စတွေနဲ့ပတ်သက်ပြီးတော့သူမေရာတက်ဆီကိုသူအနေနဲ့ပေါ့နော်အဲရှော့ချမယ်ပြီးလို့ရှိရင်ဒီအခုလိုမျိုးပေါ့လေဒီစီဈေးတွေတက်နေတာတွေနော်ဟိုနေ့စဉ်သုံးတဲ့ဒီဟိုပေါ့နော်စားသုံးကုန်တွေတက်နေတဲ့ကိစ္စတွေကိုသူပြည်သူလူထုအတွက်ကိုအဆင်ပြေအောင်လုပ်သွားမယ်သူရဲ့ဟိုဟာပေါ့နော်အစီမံကိန်းနဲ့သူ့မှာရှိရဲ့နောက်တစ်ခါသူ့မှာကအာတာချက်ကဘာရှိလဲဆိုတော့ဒီကုလသမဂ္ဂမှာထမ်းဆောင်ခဲ့တဲ့အတွက်ကြောင့်လည်းဖြစ်မယ်ပေါ့နော်ဒီနိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်ရင်သူ့ရဲ့အမြင်ကကျေပြန့်နေနောက်တစ်ခါဒီတရုတ်ရဲ့အာဏာပေါ့နော်ဒီအာဏာကို balance လုပ်ဖို့အတွက်သူ့မှာကဟိုဟာအစီအစဉ်တွေတည်ချသူကရှိတယ်ပေါ့နော်အဲဒီ intellectual property တွေကိုတရုတ်ကနော်ခိုးယူနေတဲ့ကိစ္စတွေဒီအမေရိကရဲ့နယ်မြေတွေကိုဝယ်ယူနေတဲ့ကိစ္စတွေနောက်တစ်ခါသူတို့ရဲ့အဲဒီဟောပေါ့နော်တရင်တောက်ဒီ spy တွေပေါ့ဒါတွေကိုလည်းအမေရိကမှာလာပြီးတော့ထားတဲ့ကိစ္စတွေထားတဲ့ solution တွေသူကကင်တွယ်သွားမယ်ဆိုတာမျိုးတွေရှိရပေါ့နော်
ဆိုတော့ဒီစကားစစ်တိုးပွဲမှာဆိုလို့ရှိရင်ထူးထူးခြားခြားလို့ပြောရမလားအမျိုးသမီးဆိုရင်လည်း Nikki Haley တယောက်ပဲပါတယ်အဲနောက်တစ်ခုက Nikki Haley ရဲ့နောက်တစ်ယောက်ကVivek Ramaswamy ဆိုတာဟိုသူတို့နှစ်ယောက်ကတော့ဒါဟိုအိန္ဒိယຫນွေဘွားတွေပေါ့လေဆိုတဲ့အခါကျတော့ဒီစကားစစ်တိုးပွဲမှာဒီအိန္ဒိယຫນွေဘွားနှစ်ယောက်ဟိုအခြေတင်ဟိုပြောဆိုကြတဲ့ကိစ္စတွေလည်းရှိပါတယ်ဆိုတော့ဒီနှစ်ယောက်နဲ့ဟိုပတ်သက်ပြီးတော့ ဒီရမစွာမီရဲ့အခြေအနေကိုနည်းနည်းလောက်ဟိုပြပြပေးပါအောင
်ဟုတ်ကဲ့ပါရမစွာမီရသူ့မှာဟိုဟိုအတတာတော့လူငယ်ဖြစ်တဲ့ innovation ဖြစ်တဲ့စိတ်ဓာတ်တွေရှိတယ် traditional politics ကနေလာတာမဟုတ်ဘူးပေါ့နော်သို့တော်လေသူကဒီနိုင်ငံရဲ့သမရဖြစ်နိုင်လောက်တဲ့ပေါ့နော်သူရဲ့အတွေ့အကြုံတွေကတိတ်ကိုနုသေးတယ်အထူးသဖြင့်ဒီနိုင်ငံသားရေးမူဝါဒတွေနဲ့ပတ်သက်ရင်သူကတော်တော်ကိုလိုအပ်ချက်တွေရှိရလို့ကျွန်မမြင်ပါတယ်ဥပမာဆိုရင်ပေါ့နော်ဒီဟိုTikTok ကိစ္စမျိုးတွေပေါ့နော်ဒီTikTok ကိုသူက heavily ဒီ rely လုပ်ပြီးတော့လူငယ်တွေကိုသူကဟုတ်ပေါ့ awareness လောက်မယ်စသဖြင့်ပေါ့နော်ဒီဟာတွေကတရုတ်ဆိုရကနေနှွယ်နေတဲ့ဟာတွေ information တွေအများကြီးကိုလည်းတို့ကခိုးယူနိုင်တယ်ဒါရေးဆိုရင်သူတိတ်ပြီးတော့မသိဘူးပေါ့နော်နေကေကပြန်ပြီးတော့သူ့ကိုဟိုရှင်းပြရတယ်ပေါ့နော် debate မှာပေါ့လေအဲ့လိုမျိုးတွေရှိတယ်နောက်တစ်ခါကျတော့between ကိုအရန် focus ဖြစ်တယ် inward looking အရန်ဖြစ်တယ်အဲ့ဒီလိုမျိုးဟာတွေချောင်းမလို့ကျမအနေနဲ့ကတော့သူတော့သမရဖြစ်နိုင်လောက်တဲ့အထိပေါ့နော်သူလိုသေးတယ်လို့ပဲကျမပြောချက်ပါတယ
်နောက်တစ်ခုကဒီ River Picking သမရကိုယ်စားလှယ်လောင်းတွေထဲမှာအရင်သမရဟောင်း Donald Trump ပြီးလို့ရှိရင်ဟိုရှေ့ဆုံးကနေပြီးတော့ Republican တွေရဲ့ဟိုထောက်ခံမှုအများဆုံးရတဲ့သူက Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ပေါ့လေဆိုတော့Ron DeSantis ပြီးတော့မှ Nikki Haley ကနောက်ကနေလိုက်လာဆိုတော့ဟိုတကယ်လို့မြန်တာပေါ့လေတမရဟောင်း Donald Trump အနေနဲ့ဒီရွေးကောက်ပွဲမှာဟိုပါဝင်နိုင်တဲ့ဟိုအခြေအနေမျိုးမရှိဘူးဆိုလို့ရှိရင်ရောRon DeSantis ကိုဟိုကြော်နိုင်မဲ့အနေအထားရှိပါမလား
ဒါတော့ဟိုနိုင်ငံရေးတိုင်းပေါ့နော် American နိုင်ငံရေးပဲဖြစ်ဖြစ်တခြားနိုင်ငံရေးတွေမှာပဲဖြစ်ဖြစ်ဒီအမြဲတမ်းဟိုပေါ့လေ surprise တွေပေါ့နော်မထင်မှတ်တဲ့ turn around လေးဆိုအမြဲဖြစ်တတ်ပါတယ်ဖြစ်တတ်တယ်ဆိုတော့ဟိုကျမတို့ဟိုအနေနဲ့ ਆ ပေါ့နော်ကြော်နိုင်တဲ့အလားလားရှိလားဆိုရှိတယ်လို့ပဲကျမတို့ဖြေပါမယ်ပေါ့နော်သူ့မှာဒီခုနပြောသလိုအတချက်တွေကအမျိုးသမီး candidate တူရဲ့ဖြစ်ရုံတည်းမကအောင်ပေါ့နော်သူမှာခုနလို plan နေရှိတယ်နောက်အတွေ့အကြုံနဲ့သူမှာရှိရပေါ့နော်အဲ့အတွက်ကြောင့်မလို့သူအနေနဲ့ဖြစ်နိုင်ပါတယ်သူကနေပြီးတော့မှဆက်ပြီးတော့ဟိုပေါ့နော် campaign ကိစ္စတွေတော့ design မမတ်သူလုပ်ဖို့လိုအပ်တာပေါ့လေ
ဒီစကားစစ်တိုးပွဲမှာဆိုလို့ရှိရင်Ron DeSantis ရဲ့နောက်တစ်ယောက်ကဒီ New Jersey ပြည်နယ်ကအုတ်ချုပ်ရေးမှူးဟောင်းခရစ်ခရစ်တီပေါ့လေသူတို့နှစ်ယောက်ကတော့ဟိုဒေါ်နယ်ထရမ့်ကိုပြင်းပြင်းထန်ထန်ဟိုဝေဖန်သွားတာမျိုးရှိပါတယ်ဆိုတော့ဒီကန်ဒီဒိတ်တွေထဲမှာဟိုအခုလိုမျိုးဒီဒေါ်နယ်ထရမ့်ကိုဝေဖန်တဲ့ဟိုသူတွေအနေနဲ့ပေါ့လေဒီ Republican တမရကိုယ်စားလှယ်လောင်းဖြစ်လာနိုင်တဲ့အခြေအနေမျိုးရောရှိနိုင်တယ်လို့ထင်လား
ရှိနိုင်ပါတယ်တခုပေါ့နော် Republican Party အနေနဲ့သူတို့ရေးရှိမှာပေါ့နော်ခုနကပထမဒီဘိတ်မှာလဲသူတို့ပြောခဲ့တယ်လို့ elephant not in the room ပေါ့နော်ဒီပြောရမယ်သူတို့ရဲ့ issue ပေါ့နော်ရှိတယ်ဒါပါလဲဆိုတော့ Trump ပေါ့ Trump ကဒီ traditional Republican ရဲ့ value တွေကနေပြီးတော့မှသူ့ဟာသူ Trumpism ဆိုတဲ့ပုံစံမျိုးနဲ့ပေါ်ပေါက်လာတယ်ပေါ့နော်ပေါ်ပေါက်လာတဲ့အခါမှာဒါကျမတူရဲ့အမြင်နဲ့ဆိုလို့ရှိရင်တော့ဟိုဟိုပေါ့နော် criminal charges တွေလဲသူကအများကြီးရှိနေတယ်ပြီးတော့လည်းအားလုံးသိကြတဲ့အချိန်မှာအင်္ဂါနေ့မှာလည်း judge ကသူ့ကိုပေါ့အပြစ်ကျူးလွန်ထားတဲ့အပြစ်သားဖြစ်နေတရားဝင်ပေါ့နော်ဟိုစုံဖြတ်ချက်ချပြီးသွားပြီပေါ့လေဒီလိုလူရဲ့ influence တွေကိုဆက်လက်ပြီးတော့သူသမရဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေပေါ့နောက်ဆုံးဒါသမရရွေးဖို့အတွက် qualifying ဖြစ်လားမဖြစ်လားဆိုတာကိုလည်းအခုဒါအမေရိကကသူရှင်ဆိုင်ရမယ်နောက်တဲ့ issue အစ်တစ်တစ်ခုပေါ့နော် constitution မှာလည်းတည်တည်ကြာကြာ clearly သူတို့မှမရှိရတဲ့အတွက်ကြောင့်မလို့ဒါအားလုံးကနေပြောမှဒါရင်ဆိုင်ပြီးတော့သူတို့တွေဆုံးဖြတ်ရမယ်ဖြေရှင်းရမယ
်ကိုအ အောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆိုလင်အမေရိကန်တခွေအစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်ပဝင်းကျင်ညဉ့်ဉန်းမှုတိတ်မရှိဘဲနဲ့တခြားနျူကလ িয়ার ဓာတ်ပေါင်းဖိုတွေနဲ့ရှင်မဲ့ဆိုရင်အန်နီယယ်ပိုနေတဲ့တိုရီယန်3ဘရီတာရီယက်တာလို့ခေါ်တဲ့ရေရှည်ခံနျူကလ িয়ার လောင်စာ3ဓာတ်ပေါင်းဖိုအကြောင်းကိုဒီသတင်းမှတ်မှာတော့ဒေါက်တာခင်မောင်ညိုကိုဆက်သွယ်မေးမြန်းပြီးဒေါက်ခင်မျိုးသက်တင်ပြပေးထားပါတယ်
နျူကလ িয়ার တက်တဲ့ကြွအတူရံကိုဖြည့်စစ်ထုတ်ဖို့အတွက်ဘလို့သုံးလဲဆိုတော့ကိုပြောပြပေးပါမယ
်အတန်80 90ရှိတဲ့တူရံပါဆိုရင်အတန်40 232အပြင်233 234စသဖြင့်အနည်းငယ်ရှိတဲ့အကောင့်တွေအကုန်လုံးကဒေဂျူတက်တဲ့ကြွအဲ့တော့အတန်80တကောတစ်ခုထဲပဲသို့တော့အလေးချိန်မတူတဲ့ကောင်ကြတော့ကျွန်တော်တို့က isotopes လို့ခေါ်ပါတယ်။အဲ့တော့ thorium ကို isotopes အနေနဲ့တွေ့ရပါမယ်။သဘာဝတွေ့တဲ့232 thorium ကတော့အကောင်းဆုံးအနေနဲ့ယူဆပါတယ်။ဒီနောက်ပိုင်းမှာ breeder reactor ဆိုခေါ်တဲ့ breeder reactor ဆိုတာနော်။ breed လုပ်တယ်ဆိုတာကျွန်တော်တို့ကမွေးမြူတာပေါ့။ဒီတော့ကျွန်တော်တို့ကကျက်ဖန်နဲ့ကျက်မှတစုံမွေးလိုက်ကျွန်တော်တို့ကျက်ကလေးအများကြီးရတယ်ပေါက်တယ်ဒီကောင်လေးဆက်သုံးလို့ရတယ်ဒီနှကောင်အစာကြီးရတယ်လောက်ပဲရှိတယ်အဲ့တော့ဒီ breeder reactor ဆိုတဲ့ဒီတိုင်းပဲ thorium ကအဓိကထားတယ်အဲ့ဒါပြီးမှကျွန်တော်တို့က uranium ကနေပြီးတော့ကျွန်တော်တို့ဒီ neutron လုတ်ပြီးတော့ neutron capture လုပ်လိုက်သူက thorium ကပျို့ကွဲပြီးတော့တခြားပစ္စည်းဖြစ်ပြောင်းအဲ့လိုပြောင်းတဲ့အချိန်မှာအဓိကထွက်လာတာစွမ်းအင်တွေထွက်လာအဲ့စွမ်းအင်တွေကိုကျွန်တော်တို့ကတရက်စစ်စွမ်းအင်ဖြစ်ပြောင်းတော့သုံးတာပေါ့
ဆရာဒီ breeder reactor ဆိုတာဘာလဲဆရာရှင်းပြပေးပါဆရာ
ကျွန်တော်တို့ခုနလိုပေါ့သူဓာတ်ပြူစီဖို့ဆိုတာ thorium ဆိုတော့သူ့ကိုဒီ nuclear ကနေပြီးတော့ neutron လေးပေးလိုက်တယ် neutron ကို thorium ကဖြည်းဖြည်းချင်းလာရင်သူကဖမ်းလာလို့ရအဲ့ nuclear set တွေကယူထရွန်ကတ်ချာလို့ကျွန်တော်ခေါ်တယ်။ယူထရွန်ကိုထိန်းလိုက်တဲ့ပြင်ကသူကစပြီးတော့အဲ့ဒီနျူကလ িয়াস ကပောက်ကွဲမှုတွေဖြစ်တာ။ပောက်ကွဲမှုတွေဖြစ်တယ်ဆိုတော့သူကကွဲပြတ်သွားတော့ပေါ့။အဲ့လိုတခြားပစ္စည်းတွေပြန်ဖြစ်လာ။ဖြစ်လာတဲ့အချိန်မှာစွမ်းအင်ထွက်လာတယ်။အဲ့စွမ်းအင်ကိုတစ်ရက်စစ်စွမ်းအင်နေနဲ့ပြောင်းတော့ကျွန်တော်သုံးတာပေါ့။အဲ့ဒီအချိန်မှာပဲတပြိုင်တည်းမှာသူရရင်ကတခြားပစ္စည်းအနေနဲ့ပြောင်းတာ။ PA ပေါ့။ protein နေရာပေါ့။အဲ့ဒီ protein နေရာပြောင်းတယ်ကိုယ်ကျတင်ညာလေဒီတိုင်းမနေခဏပဲနေပြီးတော့ uranium ပြောင်းသွားတယ် uranium 233ဆိုတာအမှန်တကယ်ကောင်းတဲ့ပစ္စည်းအဲ့ဒါပြီး uranium 233က235ဖြစ်လို့တစ်ခါဆက်ပြောင်းတယ်ပြောင်းလို့တစ်ခါသူပြိုကွဲတယ်ပြိုကွဲပြီးတော့တစ်ခါ thorium ပြန်ဖြစ်လာအဲ့ thorium ကိုကျွန်တော်ဒီတိုင်းပဲဆက်လို့ရင်သူကတသက်လုံးမကုန်နိုင်တဲ့လောင်စာဖြစ်လာတယ်အဲကြောင့်ဒီကောင်ကိုကျွန်တော်တို့မွေးမြူပြီးဒီ reactor ပေါ့ပြဆက်ပေါ်ရတဲ့လုံးအနေနဲ့ကျွန်တော်မြင်လို့ရပါတယ်။အဲ့ဒီဖြည့်စစ်ထုတ်တဲ့စွမ်းအင်ပစ္စည်းအနေနဲ့ကျွန်တော်တို့ပြုလုပ်လို့ရပါတယ်။ကျွန်တော်ထင်တယ်တော်တော်လေးကိုအဲ့ဒါကျွမ်းကျွမ်းကြည့်နေတဲ့ breeder reactor စီလုပ်လို့ရပါတယ်
။ဆရာမြန်မာနိုင်ငံမှာရောဒီ breeder reactor ကိုသုံးရင်အန်တီရရှိလားမရှိလားသိကြလို့ပါဗျာပြောပြလို့ပါ
။မြန်မာပြည်မှာသုံးရင်လည်းဒီ breeder reactor ဆိုတာသိအများကြီးလည်းအန်တီရမရှိပါဘူး။လူတွေကကြောက်တယ်ကြောက်နေကြတာပေါ့။ဒီစီကမ်းမရှိဘဲနဲ့သုံးရင်တော့ဟောပြဿနာရှိနိုင်တယ်ဘာသူစွန့်ပြစ်ဖြစ်စီမှာပဲရှိတယ်ဂျာနဲ့နေရာသူအများကြီးမရှိဘူးဘဝပြီမှာဟောဒီကောင်တိတိလေးဆိုရင်တစ်မျိုးတစ်မျိုးနှစ်မျိုးလောက်ပြီးနိုင်တဲ့ဟာသူဘဝပြီမှာဒီကိုယ့်အိမ်ကတော့ရှိတဲ့မြေကြီးမှာသူလှုပ်ထားလို့ရပါတယ်အန္တရာယ်ကင်းစွာနဲ့လှုပ်လို့ရတယ်အဲ့ဒါတွေကကျွန်တော်ထင်တယ်နိုင်ငံခြားလည်းအရင်တော့ကျွန်တော်တို့လက်ကူရောက်လာရောက်ကူညီမယ်လို့ပြောတယ်ဒါပေမဲ့မလုံးပြကြဘူးပေါ့လေကိုလျှက်စက်ပြဿနာပေါ်လာရင်ဒီအကောင်းဆုံးကဒီမြစ်ဆုံထက်ကိုဒီအားလျှက်စက်မြစ်ဆုံကြီးပြိမဲ့လို့ထက်ကိုတော့ကျွန်တော်ရှင်းတယ်ဒီ reactor ကနည်းနည်းပိုသင့်တော်မှရှင်းတယ်အဲ့တော့အန်ရဲ့နည်းအောင်လို့စူးစမ်းလို့လုပ်ရတော့ဒီခေတ်မှာတော့ technology လည်းအများကြီးကောင်းလာတော့အန်ရဲ့ခြေောက်ကြီးရှိနေမယ်လို့ကျွန်တော်မထင်ပါဘူ
းဒါပေမဲ့ဒီ breeder reactor မှာနောက်ဆုံးဟိုစွန့်ပြစ်ပစ္စည်းပေါ့နော်ဒီစွန့်ပစ္စည်းနေနဲ့ thorium ဖတ်လာရင်ဘာတွေလောက်လို့ ရပါလဲဆက်အန်ဒီယံမရှိအောင်နော်ဘယ်လိုလုပ်လို့ရ
အန်ဒီယံမရှိအောင်လဲကျွန်တော်တို့ကဒီနိုင်ငံတကာမှာတလို့အဆင့်ပြဖြစ်စီကတော့သူအန်ဒီယံမရှိအောင်တော့လုပ်လို့တော့စိတ်မရဘူးဒါမြည်ကြီးတယ်ပဲပါမြုပ်တာရှိတယ်ဒါမှမဟုတ်ကြောက်ကူတွေထဲမှာသွားထည့်တာရှိတယ်ဒါပေမဲ့ဒီဖရီဒါရီတာ၄လုံးလောက်ဆိုရင်တော့ဘာမှပြဿနာအများကြီးမရှိသေးတင်တယ်ဘာဟိုအိန္ဒိယလည်းဆိုတော့လုပ်လို့ကျွန်တော်တို့နိုင်ငံတကာ Atomic Agency နဲ့ပေါင်းလို့ဥပပေါင်းလို့လုပ်လို့ရပါတယ်သူဘယ်လိုပြင်မယ်ဘယ်လိုလုပ်မယ်ဆိုတာလေဟိုကျွန်တော်တို့ဒီကပညာရှင်နဲ့ပေါင်းလို့လုပ်လို့ရပါတယ်ကျွန်တော်တို့ကဖီးဆလို့ရတော့လုပ်လို့မရပါဘူးဟိုထင်တာလေကိုလုပ်မယ်ဆိုတဲ့ဟာမျိုးထက်လို့ငါတို့လုပ်လို့ရတယ်ဆိုတာမလုပ်ကြဘူးပဲသူကအဲ့ဒါကိုပဲကြောက်နေကြတော့တကယ်တော့ဟိုဘာခေါ်လဲပညာရှင်တွေပြောတဲ့ဟာကိုသူတို့လက်မခံတဲ့ဟိုအခြေအနေတွေအများကြီးကိုတွေ့ဘူးလားဒါကြောင့်အဲ့ဒီဟာကိုသတိထားတော့လုပ်ကြဖို့ဟို breeder reactor မှာလည်းပြောနေကြတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကဒီသူရိယာဟိုအကောင်းဆုံးတုံနိုင်တဲ့ဟာဘာပဲမှတုံးမဆိုရင်ခုန reactor မှာအကောင်းဆုံးတုံးတယ်အဲ့ reactor ကအမေရိကလိုအင်္ဂလန်လိုဥရောပက breeder reactor အသိမဆုံးသူအိန္ဒိယမှာ၄လုံးတော့စားလို့နေတရုတ်လည်းလုံးတယ်breeder reactors မှာသူတုံးလို့ရတယ်ဆိုတဲ့ဟာကိုသိရတာနဲ့မတုံးတာအမေရိကဘာကြောင့်မတုံးလဲဆိုသူ့မှာ uranium နဲ့အများကြီးပုံလာအဲ uranium ပုံတော့ uranium နဲ့တုံးလိုက်မယ်ဆိုတော့သူကအဲ့လိုပဲ breeder reactor ကိုသူကစိတ်ဝင်စားဘူးအဲ့ဒါကို uranium ပဲတုံးတော့ thorium ကမတုံးဘူးအဲ thorium ကနှစ်ပေါင်းများစွာကျွန်တော်တို့အဆင်ပြေတဲ့ဟာဖြစ်တယ်လေအဲ့တော့ဒါကိုကျွန်တော်တို့ကသုံးစားလို့ပုံများများထွက်တဲ့ဟာပေါ့သူယူရီယန်ထက်ကိုသူရီယန်ကသုံးစားပါဘူးမြင်များခွဲ့တယ်။ဟုတ်ပါမှာ။အဲ့ဒါကြောင့်ဒီတိုင်းပြည်ဒီမှာလဲဘယ်လိုပဲသူရီယန် breeder reactor ကိုသုံးရင်အများကြီးသုံးရတယ်
။ရောက်တဲ့ခင်မောင်မျိုးပါ။ကမ္ဘာမှာသူရီယန်အများဆုံးထွက်တဲ့အိန္ဒိယမှာ2025ကျရင်သူရီယန်သုံးဓာတ်ပေါင်းပို60ကျော်လက်ပတ်ဖို့အတွက်စီမံကိန်းချပြီးလှုပ်ဆောင်နေတယ်လို့တရုတ်နိုင်ငံကလည်းပထမဆုံးသူရီယန်ဓာတ်ပေါင်းပို့ကိုဒီနှစ်ဇွန်လထဲမှာစတင်လက်ပတ်ခဲ့တယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလေးပြရစေ။နောက်တစ်ပတ်တော့တင်ပြဆုံးရအောင
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်စနေမနေ့ခင်းမှာလည်းတလဲထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါရယ်။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါမယ်ရှင
်။အမေရိကန်အစိုးရဆက်လက်လဲပတ်နိုင်မှုအရေးပေါ်ဘတ်ဂျက်ချပေးရေးအထက်လွှတ်တော်နဲ့အောက်လွှတ်တော်မှာအခုချိန်ထိသဘောတူညီချက်မရသေးတာမို့တနင်္ဂနွေနေ့ကစပြီးအမေရိကန်အစိုးရရန်ရလဲပတ်မှုတစ်စိတ်တစ်ပိုင်းရပ်တန့်သွားမယ့်အခြေအနေကိုလောလောဆယ်မှာရောက်နေပါပြီ။အမေရိကန်မက္ကဆီကိုနယ်စပ်ကနေတရမဝင်ဝင်လာသူတွေကိုထိန်းချုပ်ရေးအသုံးစရိတ်လူမှုဖူလုံရေးအစီအစဉ်အတွက်စီစဉ်ပေးနေရတဲ့အသုံးစရိတ်နဲ့ယူကရိန်းစစ်ပွဲအတွက်ထောက်ပံ့မှုတွေနဲ့ပတ်သက်လို့လာမယ့်ဆက်လက်လာအတွင်းသုံးဆွဲမယ့်စရိတ်တွေအတွက်အထက်နဲ့အောက်လွှတ်တော်ကြားသဘောမတူနိုင်မယ့်အခြေအနေဖြစ်နေတာပါ။အမေရိကန်နိုင်ငံရဲ့လောကမှာလူသိများပြီးလေးစားခံရတဲ့ဒီမိုကရက်တစ်ပါတီအထက်လွှတ်တော်အမတ်ဒိုင်းဖိုင်းစတိုင်းဟာအသက်60မှာကွယ်လွန်သွားပါပြီ။ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်အမတ်ဖြစ်နှစ်ပေါင်း30ကျော်တာဝန်ထမ်းဆောင်ခဲ့တဲ့ဒိုင်းဖိုင်းစတိုင်းဟာအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဖြစ်အမျိုးသမီးလွှတ်တော်အမတ်တွေထဲမှာပထမဆုံးတာဝန်ယူခဲ့သူဖြစ်ပါတယ်။သူဟာမြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံခဲ့တဲ့အမေရိကန်လွှတ်တော်အမတ်တစ်ယောက်ဖြစ်တယ်လို့ဒီမိုကရေစီရေးလှုပ်ရှားသူတွေပေါ်စစ်တပ်ရဲ့ဖိနှိပ်မှုတွေကိုလူသိရှင်ကြားဝေဖန်ပေးခဲ့သူတစ်ယောက်လည်းဖြစ်ပါတယ်။နိုင်ငံတကာအမှုစွမ်းအင်အေဂျင်စီ IAEA ရဲ့အုပ်ချုပ်ရေးမှူးဘုတ်ဖွဲ့မှာယူကရိန်းနိုင်ငံကအဖွဲ့ဝင်ဖြစ်နေပြီလို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကနိုင်ငံကိုနေ့စဉ်ပြောကြားတဲ့မင်းကွန်းထဲမှာပြောကြားသွားပါတယ်။ယူကရိန်းကိုကြီးကြော်တိုက်ခိုက်နေတဲ့ရုရှားနိုင်ငံကနျူကလ িয়ার လက်နက်အသုံးပြုမယ်ဆိုတဲ့ချင်းချောက်မှုတွေရှိနေချိန်မှာဥရောပကိုဓာတ်ရောင်ကြီးတင့်အောင်လုပ်မယ်ဆိုတဲ့ရုရှားရဲ့အကြက်ကင်မှုကနေကာကွယ်နိုင်အောင်ယူကရိန်းနိုင်ငံအနေနဲ့အစွမ်းကုန်ကြိုးစားသွားမယ်လို့သမ္မတဇလန်စကီကကြာသပတေးနေ့ကမင်းကွန်းထဲမှာပြောကြားသွားခဲ့တာဖြစ်ပါတယ်ရှင်။
တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ဟဲလမ်တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုရာဆန္ဒတွေပြကြပါသေးရှင်။
This program has come to you from the Voice of America, Washington.